Welcome to the Voice of America in Burmese.
Mingla nyajama khnya view American Dayan 2019 khu ne February 13 ye tanin la ne nya bya season ne go Washington DC myo daw a ni nyama sanaw ye nya 9 nai ni 10 nai thi line wi da 24 25 30 50 ne line la 190 daw a ni dai yai tin set ni ba bi ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါမြောက်ကိုရီးယားကဒုံးကျည်စံသက်ပြုတ်လွတ်တဲ့ကိစ္စကိုကုလသမဂ္ဂလူကြိုရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးလုပ်ဖို့ရှိပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့ကတော့ဒီကနေ့အင်ပြူရောမှာတွေ့ကြပါမယ်ရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတွေကိုတင်ဆောင်လာတဲ့မလေးရှားအကူအညီပေးရေးသင်္ဘောဟာလည်းဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်သွားပါပြီဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ဒေသမှာလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးတလောကဆွဆွဲချက်တွေပေါ်လာပြီးနောက်ရခိုင်စုံစမ်းရေးကော်မရှင်ကအဲ့ဒီဒေသကိုကြွားရောက်စစ်ဆေးနေပါတယ
်။မွတ်စလင်တွေကစကားပြောတဲ့အခါလဲသူတို့ထဲမှာအေဂျင့်နေတဲ့လူတွေလည်းရှိတယ်။သူတို့ချင်းရောက်နေတဲ့လူတွေလည်းရှိတယ်။တပ်မဲတို့ဘာလို့ညာလို့ဆိုပြီးတော့ကျွန်တော်တို့လည်းစကားပြောနေ
ရခိုင်စုံစမ်းရေးကော်မရှင်ရဲ့အတွင်မှုဦးဇော်မြစ်ဖေရဲ့ပြောပြချက်တွေကိုသတင်းနဲ့အပြီးမှနားဆင်ရဖို့ရှိပါတယ်။တခါဖားကန့်ရေစာပုံပြူပြီးလူသေးတဲ့အကြောင်းနဲ့ရခိုင်မောင်းနှုတ်ဒေသအကြမ်းဖက်တိုက်ခိုက်မှုထဲမှာပါဝင်သူတချို့ကိုတေတံပေးလိုက်တယ်ဆိုတဲ့အကြောင်းနဲ့အတူအဖက်ဆင်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါဦးခင်ဗျာ။
မြောက်ကိုရီးယားကအခုနောက်ဆုံးဒုံးကျည်စံသက်ပြုတ်လွတ်တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးလုပ်ပြီးဆွေးနွေးဖို့ရှိပါတယ်။ဒီအစည်းအဝေးလုပ်ဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကပန်ကြားတာဖြစ်ပြီးတော့ဒီကနေ့နေ့တဲ့ပိုင်းမှာလုပ်ဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားကတနင်္ဂနွေနေ့မနက်ပိုင်းမှာဒုံးကျည်ပြုတ်လွတ်စံသက်တာဖြစ်ပြီးကီလိုမီတာ900လောက်ရောက်ပြီးတဲ့နောက်မှာတော့ဂျပန်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနရဲ့အဆိုအဖြစ်ကိုရီးယားပုံစံမဟာဗျူဟာလက်နက်စနစ်တည်လို့ခေါ်တဲ့စံတမ်းမှုအပေါ်မြောက်ကိုရီးယားမှာအောင်ပွဲခံကြပြီးတော့ခေါင်းဆောင်ကင်ဂျွန်အွန်ကိုယ်တိုင်ကြီးကြပ်ခဲ့တယ်လို့လည်းပြောပါရယ်ကုလသမဂ္ဂလူကြိုရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့ဒီစံတမ်းမှုကိုစန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့ပြောပါရယ်ရန်လိုတဲ့ဘလို့လုံးရမျိုးကိုမဆိုရှောင်ရှားကြဖို့လုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့တရုတ်အနေနဲ့သက်ဆိုင်ရာနိုင်ငံအားလုံးကိုတိုက်တွန်းပြီးဆွေးနွေးပြောဆိုတာကအဖြေတစ်ခုရဖို့နည်းလမ်းဖြစ်တယ်လို့ယုံကြည်ပါကြောင်းလည်းပြောခွင့်ရကပြောပါရယ်ဒုံးကျည်ပြည်သူစံတက်တဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းရုရှားနိုင်ငံသားရေးဌာနကလည်းဒီကနေ့ပြောပါရယ်မြောက်ကိုရီးယားရဲ့ဒီလုပ်ရက်ဟာလုံးဝလက်ခံနိုင်စရာမရှိတဲ့လုပ်ရက်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းပြောပါရရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဒီကနေ့အင်ဖြူရောမှာတွေ့ဆုံဆွေးနွေးဖို့ရှိပြီးအမျိုးသမီးစီးပွားရေးလုပ်ငန်းရှင်များနဲ့အစွန်ဦးတည်ထွင်သူများဆိုင်ရာပူးတွဲအစီအစဉ်တရက်ကိုစတင်မဲ့အကြောင်းကြေညာမယ်လို့ခန့်မှန်းထားပါတယ်။အမျိုးသမီးစွန်ဦးတည်ထွင်သူများနဲ့စီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲလို့သမ္မတအင်ဖြူရောကခေါ်ဆိုတဲ့ဆွေးနွေးပွဲတစ်ခုအပါအဝင်သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရူဒိုတို့ကြားအစည်းအဝေးအတော်များများလုပ်ဖို့ရှိပါတယ်။ဝန်ကြီးချုပ်ထရူဒိုရဲ့တရားကြားခုခီးစဉ်တွင်အောက်လူတော်ဥက္ကဋ္ဌဖော်ရိုင်ယန်အထက်လူတော်လူများစုကောင်းဆောင်မစ်မကောတို့နဲ့ကရစ်မက်ကွန်နယ်တို့နဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။လူသိချင်ကြားထုတ်ပြန်တဲ့အစည်းအဝေးအစီအစဉ်ထဲမှာမပါပေမဲ့လည်းအထူးသဖြင့်ကုန်သွယ်ရေးပိုင်းပါဝင်စီးပွားကိစ္စတွေလည်းဒီကနေ့အစည်းအဝေးတွေတွင်ဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်၊ကနေဒါနဲ့မက္ဆီကိုသုံးနိုင်ငံလက်မှတ်ရေးထိုးထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ် NAFTA ကိုပြန်ပြီးဆက်စပ်ညှိနှိုင်းတာပဲဖြစ်ဖြစ်ဖျက်ပစ်တာပဲဖြစ်ဖြစ်လှုပ်ချက်နေဆိုတာမစ္စတာထရမ့်ကရှင်းရှင်းလင်းလင်းပြောထားပါတယ်။အမေရိကန်အတွက်အသာရစေမယ့်ကုန်သွယ်ရေးသဘောတူညီချက်တွေကိုသမ္မတထရမ့်ကလိုချင်ပြီးမစ္စတာထရူဒိုကတော့လွတ်လပ်စွာကုန်သွယ်ရေးကိုအားပေးသူဖြစ်တည်ထားကြပါတယ်။ကနေဒါဟာအမေရိကန်ဈေးကွက်ပေါ်အထူးမြှို့အားထားနေရပြီးစုစုပေါင်းတင်ပို့ကုန်ရဲ့ 85% ရာခိုင်နှုန်းဟာအမေရိကန်ကိုတင်ပို့နေတာဖြစ်ပါတယ်။
မက္ဆီကိုနိုင်ငံနဲ့နယ်စပ်မှာတရားကြီးတစ်ခုတည်ဆောက်မယ်လို့ဆိုရဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်တွေကိုရှုံချတဲ့အနေနဲ့မက္ဆီကိုနိုင်ငံကမြို့ကြီး20လောက်မှာလူတွေထောင်ထောင်ကြီးစုဝေးဆန္ဒပြကြပါရယ်မက္ဆီကိုနိုင်ငံရဲ့အကြီးဆုံးမြို့ကြီးနှစ်ခုဖြစ်တဲ့မြို့တော်မက္ဆီကိုစီးတီးနဲ့ဂါဒါလာဂျာရာမြို့နှစ်ခုမှာတင်ချီတက်ဆန္ဒပြသူပေါင်း3000ရှိတဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကခန့်မှန်းပြောဆိုပါရယ်ဆန္ဒပြတဲ့သူတွေဟာမက္ဆီကိုအလံတွေကိုဝေ့ယမ်းပြီးထရမ့်စံချည်ကြွေးကြော်တဲ့တွေကိုစပိန်ဘာသာနဲ့ရောအင်္ဂလိပ်လိုပါအော်ဟစ်ဆန္ဒပြခဲ့ကြတာပါမက္ဆီကိုနိုင်ငံဘက်ကဘယ်တော့မှအလျှော့ပေးမှာမဟုတ်ဘူးဆိုတာနဲ့အဲ့ဒီလိုအလျှော့မပေးဘူးဆိုတာကိုထရမ့်အစိုးရကိုသိစေချင်တယ်လို့ဆန္ဒပြသူတို့ကပြောပါရယ်အခုလိုဒီအမေရိကန်သမ္မတထရမ့်ကိုစန့်ချင်ကန့်ကွက်ပြန်ဆန္ဒပြတဲ့အချိန်ထဲမှာပဲသူ့ရဲ့သမ္မတအန်ထရီကေပညာနီယက်ချုပ်ကိုလည်းတိုင်းပြည်အတွင်းအကြမ်းလိုက်စားမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်အောင်လုပ်နေတဲ့ပျော့ညံ့တဲ့ခေါင်းဆောင်တယောက်လို့ဆိုပြီးတော့ဆန္ဒပြသူတွေကပြစ်တင်ရှုံချကြပါရယ်ဒီမက္ကဆီကိုနိုင်ငံမှာအမေရိကန်သမ္မတရဲ့မူဝါဒတွေကြောင့်ဒီစီးပွားရေးလက်တင်အမေရိကရဲ့ဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့မက္ကဆီကိုနိုင်ငံမှာအကျက်တဲတွေဖြစ်လာမှာကိုမက္ကဆီကိုနိုင်ငံသားတွေကစိုးရိမ်နေကြတာပါရှင်
အမေရိကန်နိုင်ငံတော်မှပြီးခဲ့တဲ့သတင်းပတ်ကဆလုတ်တဲ့စစ်ဆေးရှာဖွေမှုတွေအတွင်းတရားမဝင်နေထိုင်နေသူယာနဲ့ချီပြီးတော့ဖမ်းဆီးခဲ့တယ်လို့အမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောပါတယ်။အတ္တလန်တာ၊ရှီကာဂို၊နယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့ကြီးတွေအပါအဝင်ပြည်နယ်6ခုထဲမှာရှာဖွေစစ်ဆေးတာတွေလုပ်ခဲ့တာဖြစ်ပြီးလူပေါင်း160ကျော်ကိုဖမ်းဆီးခဲ့တာပါ။ဒီလုပ်ငန်းမှာလူဆိုးကိုင်းဝင်တွေ၊မွေးဆေးရောင်းသူတွေနဲ့လိင်မှုပြစ်ဒဏ်ကျူးလွန်ထားသူတွေကိုအုပ်တည်ချက်ထားလှုပ်ဆောင်တာလို့သမရအင်ဖြူတော်မူဝါဒရေးအကြီးအကဲစတီဖန်မီလာက ABC ရုပ်သံသတင်းဌာနရဲ့ This Week အစီအစဉ်ကိုပြောပါတယ်။အမေရိကန်မှာတရားမဝင်နေထိုင်နေသူခံမှန်းကြီး71တန်းကိုရေးယူဖို့ပြီးခဲ့တဲ့လမှာသမရဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နဲ့အခုလုပ်တဲ့ရှာဖွေစစ်ဆေးဖမ်းဆီးတဲ့လုပ်ငန်းဆက်ဆက်မှုမရှိဘူးလို့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောပါတယ်။တရားမဝင်နေထိုင်နေသူတွေကိုဖမ်းဆီးပြန်ပို့တာဟာရွေးကောက်ပွဲမဲဆယ်စည်းဝေးကာလအတွင်းသူပေးခဲ့တဲ့ဂရုတွေအတိုင်းလှုပ်တာတာဖြစ်တယ်လို့သမရထရမ့်က Twitter မှာတနင်္လာနေ့ကရေးပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကနေတနင်္လာနေ့ညမြန်မာနယ်ဒေသတွင်သတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာအတွက်အကူအညီတင်ထားတဲ့မလေးရှားအကူအညီပေးသင်္ဘောဟာဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်သွားပါပြီ။မြန်မာနိုင်ငံရန်ကုန်စစ်ကမ်းကိုပြီးခဲ့တဲ့သတင်းဘက်ကရောက်ခဲ့ပြီးအကူအညီတန် 900 ကျော်ကိုချပေးခဲ့ပြီးတဲ့နောက်အခုဘင်္ဂလားဒေ့ရှ်ကိုရောက်သွားတာပါ။မွတ်စလင်ဖွဲ့စည်းတွေနဲ့အကူအညီပေးရေးအဖွဲ့တွေရဲ့အကူအညီပစ္စည်းတန်ချိန် 2000 ကျော်ဒီသင်္ဘောပေါ်မှာပါပါတယ်။စားစာနဲ့အရေးပေါ်အထောက်အကူပစ္စည်းတန်ချိန် 2000 ကျော်ကိုဘင်္ဂလားဒေ့ရှ်မှာချထားပြီးမှဖြစ်ပေမဲ့အကူအညီပေးလုပ်သားတွေကိုတော့ကမ်းပေါ်တက်ခွင့်မပြုဘူးလို့သင်္ဘောပေါ်မှာပါတဲ့ကိုယ်စားလှယ်တဦးကပြောပါတယ်။သင်္ဘောပေါ်ကဆင်းခွင့်မပြုသလိုစခန်းတွေကိုလည်းတွားခွင့်မရပါဘူးလို့အမည်မဖော်တဲ့အဲ့ဒီကိုယ်စားလှယ်ကပြောပါတယ်။သင်္ဘောဟာမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်တက်ခ်နက်မြို့ကမ်းလွန်မှာကြောက်ချနားခဲ့ပြီးတဲ့နောက်စစ်တကောင်စိတ်ကမ်းကိုဆက်ပြီးတော့ထွက်သွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတဦးကပြောပါတယ်။တင်မောဘော်ကပစ္စည်းတွေကိုချဖို့အစီအစဉ်တွေလုပ်ထားပြီးပြီလို့လည်းဆိုပါရယ်။ဒါမဲ့လည်းမြန်မာနိုင်ငံနဲ့နယ်စပ် Caucasus Bazaar ကယူဒန်ခရိုင်ရဲ့အုပ်ချုပ်ရေးမှူးအလီဟိုစိန်ကတော့တင်မောဘော်ကဘယ်သူကိုမှကမ်းပေါ်တက်ခွင့်ပြုဖို့ညွှန်ကြားချက်ရမထားဘူးလို့ရိုက်တာသတင်းဌာနကပြောပါရယ်ရှင်
။အာဖဂန်ဒုက္ခသည်ထောင်ပေါင်းများစွာကိုပြန်ပြီးရွှေ့ပြောင်းဖို့ပါကစ္စတန်နိုင်ငံနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR တို့ကဥပဒေနဲ့အညီမဟုတ်ဘဲအတင်းကျပ်ဆွဲဆောင်စည်းရုံးပြီးတော့လုပ်ခဲ့တယ်လို့လူ့အခွင့်အရေးစောင့်ကြည့်လေလာရေးဖွဲ့ HRW ကဆွဆွဲပြောဆိုလိုက်ပါရယ်။လူတွေတည်ဆုံးထိုင်ရခဲ့တဲ့လူမျိုးရေးဆိုင်ရာအခြေအနေတွေကိုတုံ့ပြန်လှုပ်ဆောင်တဲ့အနေနဲ့ရောလွန်ခဲ့တဲ့နှစ်အတွင်းအာဖဂန်နစ္စတန်နဲ့နိုင်ငံရေးအရာဆက်ဆံရေးယိုယွင်းလာတာကြောင့်ရောပါကစ္စတန်နိုင်ငံတဲကနေအာဖဂန်နိုင်ငံသားတွေကိုပြန်ပို့ဖို့ပါကစ္စတန်အာဏာပိုင်တွေဟာပူးပေါင်းကြံစီလှုပ်ဆောင်ခဲ့ကြတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားတစ်ခုထဲမှာ HRW ကဆွဆွဲထားတာပါ။ပါကစ္စတန်မှာဒုက္ခသည်ဖြစ်မှတ်ပုံတင်ထားတဲ့အာဖဂန်နိုင်ငံသား 1.5 သန်းနဲ့တရားမဝင်အာဖဂန်နိုင်ငံသားခန့်မှန်းခြေ 2 သိန်းကျော်လေးတဲက 36,500 နီးပါးကိုပြန်ပို့မယ်ဆိုပြီးချင်းချောက်တာရဲတွေကအန်ဒရယ်ပေးတာစတဲ့နီလန်းတွေတုံးပြီး2016ခုနှစ်ဒုတိယနှစ်ဝက်ပိုင်းမှာထွက်သွားအောင်လုပ်ခဲ့တယ်လို့ HRW စီရင်ခံစာမှာပြောထားပါတယ်။ UNHCR ဖွဲ့ဟာလည်းဒုက္ခသည်တွေပြန်သွားအောင်အတင်းကျပ်လုပ်တာမှာတကယ်တမ်းပူပေါင်းပါဝင်ခဲ့တယ်လို့အခုစီရင်ခံစာမှာအပြင်းထန်ဝေဖန်ထားပါတယ်။
ကုလသမဂ္ဂရဲ့လိဗျားနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်သူရွေးချယ်ချသူကိုအမေရိကန်နိုင်ငံကလက်မခံတဲ့အပေါ်မှာစိတ်မကောင်းဖြစ်ရတဲ့အကြောင်းကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပြောပါရယ်ပါလက်စတိုင်းဝန်ကြီးချုပ်ဟောင်းဆလမ်ဖေယတ်ဟာဒီအလုပ်အတွက်အချိန်အခါနဲ့ကန့်ညီတဲ့တင့်တော်တဲ့ပုံကိုဖြစ်ပါတယ်လို့မစ္စတာဂူတာရက်စ်ကပြောပါရယ်မစ္စတာဖေယတ်ကိုခန့်ထားရေးကိစ္စအမေရိကန်နိုင်ငံကတောက်ကြနေမှာကန့်ကွက်ခဲ့ပြီးဒီရွေးချယ်မှုအပေါ်အမေရိကန်အနေနဲ့စိတ်ပျက်ရတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟဲလေးပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်မိမိတို့ရဲ့မဟာမိတ်အစ္စရေးနိုင်ငံကိုထိခိုက်နှစ်နာစေဖို့ရကုလသမဂ္ဂအနေနဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုကာလရှည်ကြာမှမျှမတာဗတ်လိုက်ခဲ့တယ်လို့ Mrs. Haley ကပြောပါရယ်လိဗျားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့မူမာကတာဖီကို2017ခုနှစ်မှာဖျောက်ချလိုက်ပြီးကတည်းကလိဗျားနိုင်ငံမှာနိုင်ငံရေးမတည်မငြိမ်ဖြစ်နေခဲ့တာပါကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အစိုးရက Tripoli မြို့တော်မှာရုံးထိုင်နေပေမဲ့ Toprak မြို့မှာအခြေစိုက်တဲ့အပြိုင်အစိုးရကဒါကိုအသိမှတ်မပြုပါဘူးတစုတစီတဲ့ညညွတ်တဲ့အစိုးရတရက်မရှိတဲ့အတွက်နိုင်ငံရဲ့လုံခြုံရေးတပ်ဖွဲ့တွေလိုဖွဲ့အစည်းတွေကိုပြန်တီဆောက်ရေးကြိုးပမ်းချက်တွေထိခိုက်နေရတာပါ Mr. Fayette ကိုကုလသမဂ္ဂတန်တမန်အဖြစ်ခန့်ထားနိုင်တာဟာဒီလိဗျားနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်နဲ့လိဗျားလူထုအတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့အထူးရင်းမှုချုပ်ဂူတာရက်စ်ကဒီကနေ့ပြောပါရရှင်
တင်းငွေနေညာက Los Angeles မြို့မှာလုပ်တဲ့59ကြိမ်မြောက် Grammy ဂီတထူးချွန်ဆုပေးပွဲမှာ Adele ရဲ့ Hello တခြင်းကတနှစ်တာအတွက်အကောင်းဆုံးတခြင်းဆုကိုရသွားပါတယ်။ဆုပေးပွဲအစောပိုင်းမှာကွယ်လွန်သူဂီတပညာရှင် George Michael အတွက်အမှတ်တရဖျော်ဖြေဖို့လို့ရင်မဖွဲမရပြောဆိုခဲ့တဲ့ပေါ် Adele ကပြန်တောင်းပန်သွားပါတယ်။ George Michael အတွက်အမှတ်တရတခြင်းဆုဖျော်ဖြေမယ့်အစပိုင်းမှာပဲမဖွဲရတဲ့စကားလုံးကိုသုံးနှုန်းပြီးသူအတွက်တော့ဒါကိုကိုယ့်ရောဂါရအဖြစ်မခံနိုင်ဘူးလို့ Adele ကပြောပြီးတော့ရပ်ပစ်လိုက်တာပါ။အဲဒီနောက်မှာမှဆက်ပြီးတော့ဒီဆိုဖျော်ဖြေပါတယ်။တချင်းကိုအင်တာနက်အွန်လိုင်းပေါ်မှာပဲနောက်ထောင်လို့ရအောင်ထုတ်ခဲ့တဲ့အဆိုတော် Chance the Rapper ကမြန်နေသည့်အဆိုတော်ဆုအပါအဝင် Grammy ဆု3ဆုရသွားပါတယ်။နောက်ထပ်ရင်သူကိုကိုဝင်ဆောင်ထားတဲ့ Beyoncé ကမိခင်ဘွားကိုဖော်ကျူးတဲ့တချင်းနဲ့ဒီဆိုဖျော်ဖြေပါတယ်။ Beyoncé ကိုဒီဆိုဖျော်ဖြေပေးဖို့ကြေညာခေါ်ဆိုပေးခဲ့သူကသူ့ရဲ့မိခင်ပါ။ Beyoncé ဟာ Lemonade ဆိုတဲ့တချင်းကွေနဲ့အကောင်းဆုံးမျိုးပြခစ်ပြိုင်တချင်းကွေ Grammy ဆုကိုရသွားပါတယ်။ Pop ဂီတမှာအောင်မြင်ဆုံးအမျိုးသမီးဆိုတော့နှစ်ဦးဖြစ်တဲ့ Beyoncé နဲ့ Adele တို့အကြားအကောင်းဆုံးဆုတွေအတွက်အဓိကရှင်ပြိုင်ကြရမယ်လို့ခန့်မှန်းခဲ့ကြတာပါ။တနှစ်တာအတွက်အကောင်းဆုံးသချင်းကွေဂီတာလောကမှာဘက်ဆုံအကောင်းဆုံးသချင်းတပ်ပြားနဲ့အကောင်းဆုံးဆုတွေအတွက်သူတို့နှစ်ဦးရှင်ပြိုင်ခဲ့ကြပါတယ်
။မိခင်ပြည်အောင်စုမှာအမြင့်ဆုံးဆယ်ကြီးရဲ့ရေလွဲပေါက်ကျိုးပေါက်မဲ့အန်ရရှိနေတဲ့အတွက်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာလူထောင်ပေါင်းများစွာရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေကတင်းငွေနေမှာညွှန်ကြားထားပါတယ်။ Oroville ဆယ်ကြီးရဲ့အထက်ရေလွဲပေါက်ပျက်စီးသွားပြီးတဲ့နောက်အရေးပေါ်ရေလွဲပေါက်မှာထိခိုက်လာတဲ့အတွက်စိုးရိမ်နေကြတာပါရှင
်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုကျော်ကျော်သိန်းတို့ကပြောပြခဲ့ကြတာပါ။ဗီဒီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်ထုတ်လွှင့်နေသလိုပဲကျွန်တော်တို့ရဲ့ Facebook ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်မှာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုစတင်ညင်ပါတယ်။ရခိုင်မောင်နှံဒေသအခြေအနေနဲ့ပတ်သက်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါအချက်အလက်အများစုဟာမှားယွင်းနေတာကြောင့်ဖြစ်နေတဲ့အခြေအနေဟာလူသားတို့အပေါ်ကျွလွန်နဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့သုံးသပ်ယူဆချက်တွေဟာမှန်ကန်မှုမရှိနိုင်ဘူးလို့ရခိုင်စုံစမ်းရေးကော်မရှင်အတွင်းမှဦးစော်မြင့်ဖေက VOA ကိုပြောကြားပါဗျ။ကော်မရှင်အနေနဲ့အရင်တုန်းကအစီရင်ခံစာထုတ်ပြန်ဖို့ရာဒါရရက်ကိုရွှေ့ဆိုင်းခဲ့ရပြီးစုစဲချက်တွေအပေါ်ထပ်မံပြန်လည်စစ်ဆေးဖို့အစိုးရကတောင်းဝန်ပေးထားတာကြောင့်အခုမောင်နှံဒေသမှာကော်မရှင်အဖွဲ့ဝင်တွေအဖွဲ့တွေခွဲပြီးတော့ပြန်လည်စစ်ဆေးမှုတွေလုပ်နေပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်လည်းမောင်နှံဒေသမှာရောက်ရှိနေတဲ့မောင်နှံဒေသစုံစမ်းရေးကော်မရှင်အတွင်းမှဦးစော်မစ်ဖြူကို VOA သတင်းတော့ကိုထက်အောင်ကဆက်သွယ်မေးမြန်းထားပါတယ
်ကျွန်တော်တို့သူတို့ဇွားကနေဇွားရိပ်ပြီးတော့ပေါရုံဝင်နေနွားရီသိဇန်နေလှုပ်ချောင်းစနစ်နဲ့လှုပ်ထားတာကျွန်တော်တို့တွေ့နေရတယ်။မွတ်စလင်နဲ့စကားပြောတဲ့အခါလဲကျွန်တော်တို့နဲ့လှိုက်လဲလဲပါပဲ။သူတို့ကလည်းအေးချမ်းနေတဲ့လူတွေလည်းရှိတယ်။အဲ့လိုပေါ့စူးစူးဘူးလှုပ်တဲ့ပြီးတော့သူတို့ချင်းရောက်နေတဲ့လူတွေလည်းရှိတယ်။အဲကျွန်တော်တို့နဲ့စကားပြောနေရင်ကိုပဲအဲ့မှာဘသူကတော့ချင်းရောက်သွားပြီဆိုတာလည်းကျွန်တော်တို့သိနေရတယ်။သမဲရောဘာလို့ညာလို့ဆိုပြီးတော့
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ပေါ့လေဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာဒီမွတ်စလင်အတိုင်းဝိုင်းအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေရဆိုပြီးတော့ဆွဆွဲပြောဆိုနေရတွေဒီပါဝါရခင်ဗျအဲ့ဒါနဲ့ပတ်သက်လို့ရောအင်ကယ်တို့ဗာများတွေ့ရှိပါပါလဲခင်ဗျဒီတစ်ခေါက်ခီးစင်ပါလေ
ကျွန်တော်များများမဟုတ်ပါဘူးအပြည့်အမှန်နဲ့လွှဲနေပါတယ်အင်မတန်မှအင်ဇင်ဂျူရီလောက်တာလေအဲဒီရောက်နေတဲ့အဲဒီတစ်ဖက်ရောက်သွားတဲ့လူကသူပြောတဲ့လူပြောတာပေါ့သူတို့ပြောတဲ့ရွာတွေကိုကျွန်တော်တို့ကတရွာချင်းကိုရောက်တာကျွန်တော်တို့သွားရင်းတဲ့နေရာတွေကိုကျွန်တော်တို့ကနေပြီးတော့သွားကျင်တဲ့အင်ကိုဝန်တော့တာပဲကျွန်တော်တို့က
သူတို့ဆွဆွဲတယ်လို့တစုံတရာတန်တရာဖြစ်ပေါ်အကြောင်းပြချက်မှတွေ့ရှိရမျိုးမရှိဘူးဆိုတဲ့သဘောလားကဲ
ရှိတာတော့ရှိတာပေါ့ဗျာစစ်သားပဲဗျာစစ်သားလာတဲ့ကကျွန်တော်ဟာရန်သူကပြန်မရှိလဲပြီးတော့ပြောဘူးလားတော့ကျွန်တော်ဆိုတော့ဒီလိုလေးတွေနဲ့သူတို့အဲ့လည်းနဲ့ရှာလာတို့ဟိုလူရဲ့ခန္ဓာကိုယ်ပေါ်မှာပြည့်စုံရှာလာတို့ဒါတွေကတော့တွေ့ရပါတယ်တန်တာတန်းစီပြီးရှာတယ်တို့ဘာလို့ရှာလဲဆိုတော့သို့တော်လည်းသူတို့ပြောတော့အဲ့ရွာကြီးမှာတော့ပြည့်လူမရှိတော့ဘူးလုံးနိုင်ခိုင်နိုင်တဲ့လူတွေတော့မရှိတော့ဘူးအဲ့မှာငန်းငန်းပြပြဖြစ်နေပြီဆိုတော့လုံးဝမဟုတ်ဘူးတသက်ကြီးဒီလိုလူမျိုးတုံးအောင်တတ်ဖို့ဆိုတာဝေလာဝေးပေါ့ဗျာမိမတွေကိုတန်းစီပြီးတော့မတရားတဲ့ပြည့်လုံနေတယ်ဆိုတဲ့ဟာတွေလည်းမတွေ့ရဘူးသောလည်းပဲဒီချိုးတော့ကိစ္စမှာတော့ရှိရပါဗျာဟုတ်လား individual ပေါ့ individual အဲ့ဒါတွေကတော့တို့အရေးယူသွားမှာပ
ါတချို့သောကိစ္စတွေကတော့ဘယ်လိုကိစ္စမျိုးပါလဲခင်ဗျာ
ဟိုတချို့သောကိစ္စဆိုတာကဥပမာပရုဟုတရားလူတွေကိုမေးတဲ့အခါမှာရက်ခွက်အုပ်ချုပ်ရေးမှူးရှေ့ကတင်ပြီးတော့မှတို့ဝင်ရတယ်တို့ကနောက်ကလိုက်တယ်အိမ်နေအိမ်ထဲဝင်ပြီဆိုရင်ဒီရက်ခွက်ကလူတွေရဲ့ရှိပါပဲတို့လိုရတဲ့ဟာတွေတို့ကျန်းကျင်လို့တို့လွတ်ကျင်လို့တော့လုံးလို့မရဘူးသောလည်းပဲ ဟိုရိုက်တာပြုတာတော့တော့ဖြစ်နိုင်တာပဲရိုက်ပါတယ်ရိုက်တာရိုက်သွားတယ်အဲ့တော့ကျွန်တော်တို့မိမရိုက်တာကိုမရိုက်ပါဘူးလို့တော့ကျွန်တော်တို့ပြောလို့ခက်တယ်ဗျ
။တစ်ဖက်နိုင်ငံကပေါ့နော်အတိုင်းဝိုင်းမူဆလင်အတိုင်းဝိုင်းကိုအင်တာဗျူးပြီးတော့မေးမြန်းထားတာမျိုးတွေ့ရပါရယ်ဗျ။အကယ်လို့ဒီစုံစမ်းစစ်ဆေးကော်မရှင်အဖွဲ့အနေနဲ့ကောဒီတစ်ဖက်နိုင်ငံကိုတွားရောက်ပြီးကကြတော့ဟိုလေးလာစုံစမ်းစစ်ဆေးဖို့များအစီအစဉ်ရှိပါလားဗျ
။ကျွန်တော်တို့နိုင်ငံသားဆိုရင်တော့စုံစမ်းလို့ကောင်းတာပေါ့ဗျ။တစ်ဖက်နိုင်ငံမှာရောက်နေတဲ့လူတွေကကျွန်တော်တို့နိုင်ငံသားပါဆိုတဲ့အထောက်အထားကျွန်တော်အဲ့ဒါမှမေးတယ်ဒီကဘင်္ဂါလီတွေကိုမင်းတို့အဲ့တပတ်နိုင်ငံမှာအဲ့လိုတွေတော့ပြောနေပြီမင်းတို့ဘယ်လိုလုပ်ကြမလို့အတော့သိရင်တောင်းကောင်းတယ်သူတို့ကအဲ့လိုတော့ပြောတယ်အထောက်တန်းနဲ့နေချက်သိရမယ်ဒီကောင်းလေးတွေသူတို့ဘင်္ဂါလီနိုင်ငံကိုသူတို့မတော်နိုင်ဘူးတဲ့သူတို့အဲ့ဒီဘက်ကအဲ့ဒီဘက်ကသူတို့လည်းလက်မခံဘူးတဲ့အဲ့တော့သူတို့ရဲ့အစီအစဉ်ဆိုင်မှာလူ6000 9000နီးပါးတော့အဲ့ဒီမှာရှိနေပါတယ်ဆိုပြီးတော့သူတို့ကဒီလိုပြောတယ်ကျွန်တော်တို့ရရှိတဲ့ဂိင်္ဂနန်းနေရကတော့အများဆုံးရှိနိုင်ရင် 3,000 ကျော် 4,000 နီးပါးလောက်တော့ရှိနိုင်တယ်လို့ကျွန်တော်တို့ကတွက်လို့ရတယ်။နောက်အဲ့ဒီမှာတွက်ဆိုတဲ့ကမိမာတွေကိုသူတို့ဘယ်လိုလုပ်ပါလဲ၊ဘာပြုလဲ၊ညာပြုလဲဆိုတော့တွက်ဆိုတဲ့မိမာတွေရှိတယ်။အဲ့ဒီရွာတွေအဲ့ဒီအိမ်တွေကျွန်တော်တို့ရောက်တယ်။တချို့ဟာတွေကအဲ့ဒီအိမ်တွေအဲ့ဒီရွာကအဲ့ဒီမိမာတွေမဟုတ်ဘူး။တချို့ဟုတ်တယ်။သူတို့ဖြစ်စဉ်ကအခြားစီဖြစ်နေတယ်။ရွာကတည်တဲ့ဖြစ်စဉ်နဲ့သူတို့ဟိုမှာပြောတဲ့ဖြစ်စဉ်နဲ့မတူဘူးပြင်းနေ
အဲအကယ်လို့ကိုရိုင်းအခုလှုပ်ရှားနေတယ်ပေါ့နော်စုံစမ်းစစ်ဆေးကော်မရှင်ကအာဒီယုံကြည်စိတ်ချဝယ်ရမရှိဘူးနိုင်ငံတကာလေးလာသူတွေမပါဘူးဆိုပြီးကကြတော့ကုလသမဂ္ဂထပ်ပြီးတော့ဆွဆဲထားပါတယ်အဲ့ဒီပုံမှာရောအကယ်ဗာများပြောချင်ပါလဲဗျအ
ေးသူတို့လည်းပဲကျွန်တော်တို့ဘင်္ဂါလီတွေလာမေးဖို့ကောင်းတယ်ဗျာကျွန်တော်တို့နိုင်ငံနဲ့ဘင်္ဂါလီတွေကိုလာမေးရင်ကျွန်တော်တို့ကသူတို့ကိုဘယ်လိုချင်းကသလဲသူတို့ကိုလူသူလူချင်းကသလားအပေါ်စီးနဲ့ချင်းကသလားသူတို့မေးကြည့်ဖို့တောင်းကောင်းပါတယ်ပြောတာဆိုတာစုံစမ်းတာရှုပ်ဝက်ထားတာတွေဘင်္ဂါလီအကျမ်းပြေသမားတွေကလည်းရှိသေးတာဟုတ်ဗျသူတို့ကအဲ့ဒါကိုသူတို့တပုတ်ကလုံးဝမပါဘူးဘင်္ဂါလီအကျမ်းပြေသမားကနှိမ့်ချက်ပါတယ်ဆိုတာကိုလုံးဝဖော်ထုတ်ထားရင်မရှိဘူးသူတို့ကသိရင်ရဆိုလို့ရှိရင်73ရောက်အသက်ခံထားပြီ
ဖြူရီသင်းတော့ကိုထက်အောင်ဆက်သွယ်မေးမြန်းခဲ့တာပါဒါနဲ့တစ်ဆက်တည်းပြောပြချင်တာကရခိုင်ပြည်နယ်မောင်နှုံးမြို့နယ်တွင်ကနေကြားဆောင်ရဲစခန်းတွေကိုဝင်ရောက်စီနင်းတိုက်ခိုက်ခဲ့သူတဦးကိုတည်တံစီရင်ချက်ချမှတ်လိုက်ပြီဖြစ်ပါတယ်ရခိုင်ပြည်နယ်စစ်တွေခရိုင်တရားရုံးကနေပြီးခဲ့တဲ့တောက်ကြာနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်ရဲတပ်ဖွဲ့ဝင်9ဦးတည်ဆုံးခဲ့ရပြီးရဲတပ်ဖွဲ့ပိုင်လက်နက်တွေနဲ့ကြီတွေပျောက်ဆုံးခဲ့ရတဲ့မောင်နှောအကျန်းဖက်တိုက်ခိုက်ခံရမှုမှာပါဝင်ပတ်သက်သူတွေလို့တန်တရားနဲ့ဖမ်းဆီးထားသူတွေကိုလည်းဆက်ပြီးကြားနာစစ်ဆေးနေစေဖြစ်ပါတယ်မတ်တင်ကြီးထိုက်ကဆက်ပြီးပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကအစိုးရနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့သူတဦးကိုစစ်တွေခရင်တရားရုံးကတေးတန်စီရင်ချက်ချမှတ်လိုက်တယ်လို့ရခိုင်အစိုးရရဲ့အတွင်းရေးမှူးကအတည်ပြုပါတယ်
။ဟုတ်ပါတယ်ဒီနေ့စီရင်ချက်ချတာပါဟုတ်ပါတယ်ကျွန်တော်တို့လည်းအတိအလောက်ပြောမယ်ဆိုရင်တော့တေးတန်ပေါ့တေးတန်နဲ့ထောင်တန်5နှစ်ပါတကူတော့ကောင်းမှာခုနကပြောတဲ့ဟိုဖမ်းမိတဲ့တရားပေါ့နော်
။အော်ဟုတ်ကဲ့ပါဆရာဘယ်နှစ်ရောက်ထပ်ကြံပါသေးလဲရှင်စီရင်ချက်ချဖို့လေ
ဒီကနေ့ကိုဟိုအသေးစိတ်ကတော့ကျွန်တော်မသိသေးပါဘူးဗျ။အဲ့တော့ကျွန်တော်အဲ့ဒါမသိပါဘူ
း။မောင်တော်အကျန်းဖက်တိုက်ခတ်ခံရမှုနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့တောက်ကြံလေးကစစ်တွေခရိုင်တရားရုံးကနေစီရင်ချက်ချမှတ်လိုက်တာဖြစ်ပြီးကြမ်းရှိနေသေးသူတွေကိုတော့တခြားမှုတွေနဲ့ဆက်ပြီးတော့စစ်ဆေးနေစေဖြစ်တယ်လို့လည်းရခိုင်ပြည်နယ်ရဲမှုကြီးဦးထင်ကျော်ကပြောပါတယ်
။အဲ့တယောက်ပဲတယောက်ပဲ။ကြမ်းတဲ့လူတွေကဟိုအမှုတွေကြမ်းသေးရဲ့လေ။
ဘယ်မှာချပါသလဲရင်မှုလို့စစ်တွေမှာပဲလားဒါမှမဟုတ်မောင်တော်မှာလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟိုစစ်သေးတာတော့စစ်တွေပါဘာစစ်တွေတရားရုံးပါဘာခရိုင်တရားရုံးပါဘာဟုတ်ကဲ့
အခုသေးတဲ့စီရင်ချက်ချမှတ်ခံရသူကတော့မမက်နူခေါ်ဦးလာဖြစ်တယ်လို့အာနာပိုင်တို့အပြောကိုကိုကပီ AFP သတင်းကဖော်ပြပါတယ်။အောက်တိုဘာလ9ရက်နေ့မှာမောင်နှောခရိုင်တွင်နေကြဆောင်စခန်း3ခုအကျန့်ဖက်တိုက်ခိုက်မှုမှာအခုစီရင်ချက်ချမှတ်ခံထားရတဲ့မမက်နူခေါ်ဦးလာကစီစဉ်ဦးဆောင်ခဲ့သူတဦးဖြစ်တယ်လို့လည်းရဲတပ်ဖွဲ့အစိုးကိုကိုကပီတော့သတင်းမှာဖော်ပြထားပါတယ်။သူနဲ့အတူဖမ်းဆီးခံထားရသူ73ဦးတို့ကိုတော့တခြားအမှုတွေကိုဆက်လက်စစ်ဆေးနေစေဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာမတ်တင်ကြီးထိုက်စုံစမ်းပြောပြခဲ့တာပါရခိုင်ပြည်နယ်အရေးဘက်ကနေကချင်ပြည်နယ်ဘက်ကိုလည်းကြည့်အောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုနတ်မော်ကျေးရွာအတွင်ရေမစေးကြောက်ရှာဖွေသူတွေကြောက်စိမ်းရှာဖွေရင်းနဲ့ကြောက်ကဘာပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေသူတွေ9ဦးသေဆုံးသွားပြီးတချို့လည်းဒဏ်ရာရရှိခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့မအေးမာကတင်ပြပါမယ
်ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုနတ်မော်ကြီးရွာမှာဖေဖော်ဝါရီလ9ရက်နေ့ညကရောက်ကဘာပြိုကျတာကြောင့်လူ9ဦးသေဆုံးခဲ့ကြောင်းကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလဆိုင်ကအခုလိုပြောပါရယ်
စိတ်မူအုပ်စုအရင်နေရာဟောင်းမဟုတ်ဘူးစိတ်မူအုပ်စု molecule ပေါ့နော် molecule အဲ့လောက်ကပေါ့နော် molecule နာ molecule norm ပေါ့အဲကျွန်တော်သိရတဲ့လောက်ကတော့အဲ့ဂိမ်းတဲ့တင်ဆိုင်တာပေါ့နော်ဇာနာကြီးကတော့ကျွန်တော်လည်းဘလောက်အဲ့ဇာနာတော့ကျွန်တော်လည်းမသိရဘူးခင်ဗျအဲ့ဂိမ်းတဲ့တင်ဆိုင်တာဆိုတာကျွန်တော်သိရတယ်ဆို
ကြောက်ဆောင်ပြိုကျတဲ့နေ့မှာတော့6ဦးတည်ဆုံးခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြနေတော့ကတော့တည်ဆုံးသူ9ဦးရှိကြောင်းဒေသဆိုင်ရာလူမှုကွန်ရက်အဖွဲ့တွေကအတည်ပြုခဲ့တာပါကြောက်ဆောင်ပြိုကျမှုကြောင့်တဦးနှဦးခန့်ထိခိုက်ဒဏ်ရာရရှိမှုတွေလည်းရှိနေပါတယ်အခုတည်ဆုံးသွားသူတွေဟာရေမစေးကြောက်ရှာဖွေသူများဖြစ်ပြီးအရင်တုန်းကလိုစွန့်ပစ်မြေစာပုံပြိုကျတာမဟုတ်ပဲကြောက်ဆိုင်ရှာဖွေရင်ကဘာပြိုကျပြီးတည်ဆုံးခဲ့ရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
ဟုတ်ကဲ့သူကရေမစေးကြောက်ရှာတဲ့ပုံကိုရော့မှန်တယ်တိုးတော်ညာလဲသူတို့အဲ့ဒီမှာသူတို့မှတ်ထားတဲ့အဥ္စာပေါ်တော့သူအောက်ကနေသွားခေါင်းတဲ့အချိန်ကျတော့အဲ့မှာပြိုတဲ့ပုံစံမျိုးကျွန်တော်ကြားရတာပေါ့နော်ကျေတော့အဲ့ကြောက်စင်းရဖို့အတွက်သူကြောက်စင်းကြီးနဲ့အောက်အတားခေါင်းနေတဲ့အချိန်မှာအပေါ်ကနေမှပြေချတဲ့တဘောပုံစံပေါ့နော
်ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်းကျေးရွာအုပ်စုမှာကြောက်စင်းရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေစွန့်ပစ်ထားရကနေစွန့်ပစ်မြေစာပုံပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေကနှစ်ဦးဟာပြီးခဲ့တဲ့2016ခုနှစ်ကုန်ပိုင်းတွင်းမှာတည်ဆုံးမှုဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေလည်းဖြစ်ခဲ့တာပါအခုအခါမှာတော့ကြောက်စင်းရှာဖွေရင်နောက်ထပ်တည်ဆုံးမှုတွေဖြစ်ခဲ့ပါတယ်။ကချင်ပြည်နယ်မှာကြောက်စင်းတူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ဖားကန့်ဒေသမှာလူတည်ဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီပြီးပျောက်ဆုံးမှုတွေလည်းရှိနေသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးတည်ဆုံးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့မြေစာပုံပြိုကျတာကြောင့်လူတရာစင်ကျော်တည်ဆုံးခဲ့ရပြီးနောက်ပိုင်းမှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိတ်တူးဖော်မှုတွေကြောင့်ဖြစ်လာရတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့စွာကြောက်စိတ်တူးဖော်မှုတွေကိုအစိုးရတဲ့အနေနဲ့စီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာပဲတောင်းဆိုထားပါတယ်ရှင်
တော်ရရှင်များရှင်ပြည်내တိုင်းဝင်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်내တိုင်းဝင်ကြီးချုပ်တွေဟာသူတို့အရင်ကပြည်내တိုင်းဝင်ကြီးချုပ်တွေထက်ပိုကောင်းတယ်လုပ်ရည်ကံရည်ပိုတာတယ်လို့ VOA တော်ရရှင်တွေကမြင်ကြပါသလားကိုပြည်내ကိုတိုင်းကဝင်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်။ကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရင်ဆိုင်နေရတဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်စီးရဲပြအခမ်းအနားတွေမလွတ်ဖို့မြန်မာအစိုးရကတားမြစ်ထားတဲ့ကြားကထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာမွန်ပြည်သက်ပါတီကမွန်အမျိုးသားနေအခမ်းအနားကျင်းပခဲ့ပြီးတပ်ဖွဲ့ဝင်တွေဌာနချုပ်အပြန်လမ်းမှာမြန်မာတပ်မတော်ကစစ်ဆေးဓာတ်တွေလုပ်ခဲ့ပြီးစစ်ပစ္စည်းတချို့ကိုလည်းတင်းစီခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်အခုလိုတားဆီးစစ်ဆေးတာဟာအစိုးရတားမြစ်ထားတဲ့စီးပြအခမ်းအနားလှုပ်ဆောင်တဲ့အတွက်လို့လည်းပြောဆိုကြပါတယ်ထိုင်းချီဆိုင် VOA သတင်းနောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမနေ့ကကျင်းပခဲ့တဲ့အကြိမ်80မြောက်မွန်မျိုးရမ်းနဲ့ခမ်းနားပြီးပဟုဌာနချုပ်ကိုပြန်မဲ့မွန်ပြည်တပ်ပါတီရဲ့ကွန်ပျူတာဖက်ဝင်တွေကိုဒီကနေ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဂိတ်အဝင်မှာမြန်မာတပ်မတော်စစ်ဆေးရေးကိကံနေတာစီစစ်ဆေးခဲ့ပြီးလက်နက်ကြီးစံတဲ့ချုပ်ကိုတင်စီခဲ့တယ်လို့မွန်ပြည်တပ်ပါတီဗဟုဝန်ကျင်ဒေသခရိုင်ဥက္ကဋ္ဌနိုင်ဧကကပြောပါတယ
်။တုံးစုကိတ်ကိုကျွန်တော်တို့လူကမွန်မျိုးသားနဲ့ခန္ဓာပြီးတော့ပြန်ကြတာပေါ့လေ။ဒါ6စီစာပေါ့လူက50 60လောက်ရှိမှာပေါ့။အဲဒီမှာအပြန်ပေါ့။ပြန်ကြတော့သူတို့ကအဲ့ဒီကိတ်မှာလက်နက်ပါမပါစစ်ဆေးတာဖြစ်မှာပေါ့လေ။ ဒါတို့အစ်စေးပြီးတော့ကျွန်တော်တို့ဒီကားကဘာမှမပါဘူးလေအဲ့ဒီမှာစေဖို့စုံနေသူတို့စေပြီးတော့ဒီကြားထဲမှာဟိုကြီးစံ96လုံးလုံးရှိနေလားမသိဘူးအဲ့ဒါတို့ကစေပြီးတော့သူတို့ကြီးစံ96တောက်တော့တိုင်နှက်လိုက်တယ
်ကြီးခင်ကစစ်စစ်မှုမရှိရကနေမွန်မြူရစ်ပါတီဘိုးစေးကနေကျင်းပါတဲ့မွန်မြူရန်နေခန္ဓာပြီးဘူဇာနာချုပ်ကိုပြန်မဲ့မွန်ပြည်ရဲ့ပါတီတပ်ဖွဲ့ဝင်အမျိုးသမီးတပ်ဖွဲ့ဝင်နဲ့ပါဝင်တဲ့ကား6စီးကိုတားမြစ်ဆစ်ဆဲခဲ့တာပါမွန်ပြည်ရဲ့ပါတီဆက်ဆံရေးအရာရှိသူအစိုးရစစ်ရေးပြခန်းနာမှာပါဝင်တဲ့မွန်ပြည်ရဲ့ပါတီရဲဘော်တွေရဲ့စစ်ဝတ်စုံတို့ချုပ်ကိုတပ်မတော်ဆစ်ဆဲရေးခေကနေဆစ်ဆဲရမှာပြန်လည်ပေးအပ်ခဲ့ပေမဲ့လည်း AK-47 ကြည်စံ9000နဲ့လက်နက်သူ .45 ကြည်စံ9တောက်ကိုတော့တင်စီသွားတယ်လို့ဆိုပါတယ်ဒေသခံမြန်မာတပ်မတော်အနေနဲ့လက်နက်နဲ့တွာလာမှုမကြည့်ဖို့မနေ့ကကြိုတင်ကြောင်းကြားထားတယ်လို့လည်းမွန်မြူရစ်ပါတီဆက်ဆံရေးယုံအရာရှိနိုင်စတော့ကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းလောက်မှာမွန်ပြည်နယ်ဆိုရနယ်လဝန်ကြီးကနေထိုင်းနယ်စပ်မှာကျင်းပတဲ့မွန်မြူရနေခန်းနာမှာလက်နက်နဲ့စစ်ရေးပြခန်းနာမလုပ်ဖို့မွန်မြူရစ်ပါတီကိုသတိပေးကြောင်းကြားထားပေမဲ့မွန်မြူရစ်ပါတီဘက်ကတော့လက်မခံခဲ့ပါဘူးမွန်မြူရစ်ပါတီတပ်ဖွဲ့တွေတွာလာမှုကိုရခိုင်ကစစ်ဆေးမှုမရှိရကနေအခုလိုတားဆီးစစ်ဆေးလာတာဟာအစိုးရကနေတားမြစ်ထားတဲ့စီပြခန္ဓာလှုပ်ဆောင်တဲ့အတွက်လို့ရှုမြင်ကြောင်းမွန်မြူရစ်ပါတီဘဟုဝန်ကျင်သေးတာခရိုင်ဥက္ကဋ္ဌနာဧကကပြောပါတယ်
ကျွန်တော်တို့ထင်တာဒီပွဲလမ်းလှုပ်ပြီးရတဲ့သူတို့ကနည်းနည်းလေးအသာစီးလှုပ်တာကျွန်တော်တို့မြင်တယ်လေ။ဒါဖြစ်လို့ဆိုတော့မူမျိုးတည်းမလှုပ်ခင်ကျတော့သွားလာတာဘာမှမဖြစ်ဘူးအေးဆေးပဲသူတို့နည်းနည်းစဉ်းပြေတယ်။အခုဒီမူမျိုးတည်းပြီးတဲ့အခါကျမှပဲသူတို့အဲ့ဒီမျိုးလှုပ်တယ်ဆိုတော့အကောင်းဘူးပေါ့လေမန်သူ။
ဒီလိုလှုပ်ဆောင်ချက်အတွက်မွန်မြူရစ်ပါတီအနေနဲ့စိတ်မသက်မသာဖြစ်ရပေမဲ့လက်ရှိငင်းချမ်းရေးကိုထိခိုက်မှာမဟုတ်ဘူးလို့လည်းပါတီတာဝန်ရှိသူတွေကဆိုပါတယ်။ဒီကိန်းဆက်ဆက်မွန်မြူရာနေနဲ့မွန်တော်လိုင်းရင်နဲ့ကျင်းပရမှာစစ်ရေးပြခန်းနာပါဝင်ပေမဲ့လည်းဒီနေ့မှာတော့မြန်မာဆိုရကနေပရမဆုံးတားမြစ်ပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်မြန်မာဆိုရကနေတားမြစ်ပိတ်ပင်တဲ့ကြားကမွန်မြူရစ်ပါတီကလက်မခံပဲစစ်ရေးပြခန်းနာလှုပ်ဆောင်ခဲ့တာကြောင့်အခုလိုစစ်ဆေးတာဖြစ်နိုင်ကြောင်းမွန်ပြည်နယ်အယတအပြည့်ရစောက်ကြည့်လိမ့်လိုက်ရေးကော်မတီဒုတိယဥက္ကဋ္ဌနိုင်မင်းမင်းလွယ်ကအခုလိုသုံးသပ်ထားပါတယ
်ဒီကိစ္စကအပြည့်ခဲ့တဲ့ဒေါ်တလျှောက်လုံးမှာအပြည့်ရလမ်းပိုင်းထိုးပြီးတော့နောက်ပိုင်းမှာဟိုမကြမကြဖုန်းနယ်ဒီနယ်မှာအဲ့လိုဖြတ်ကျော်မှုတွေနဲ့ဆက်ဆဲခံရတာတော့တွေ့ရှိတာရှိတယ်အခုပြဿနာကတော့ဒီအစိုးရကနေပြီးတားမြစ်တုံးပေါ်သတိပေးထားရင်တားနဲ့ဆေးရမပြပါနဲ့မွန်မြူနယ်မှာအဲ့ဒါကိုမပတိပါတီကဆေးရပြပွဲကိုမဖြစ်မနေလှုပ်သွားခြင်းအပေါ်မှာတောက်ပြတ်မှုတစ်ခုပဲလို့ထင်မြင်ပါတယ်
မွန်ပြည်ပါတီဘိုးစေ့ကျင်းပခဲ့တဲ့အကြိမ်90မြောက်မွန်မြူရနေခန်းနာကိုထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဂျပန်ရည်သွင်းကြေးရွာမှာကျင်းပခဲ့တာပါဒီခါနမှာမွန်ပြည်ပါတီဥက္ကဋ္ဌနိုင်သောမွန်ပါဝင်မွန်ပြည်ပါတီစိတ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်မွန်ပြည်ပါတီအနေနဲ့အမျိုးသားကိုယ်ပိုင်ပြည်ထောင်ခွင့်ရှိတဲ့ပြည်내များနဲ့ဖွဲ့စည်းထားတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့အတွက်ပြည်သွင်းနဲ့နိုင်ငံတကာရောက်မွန်မျိုးသားတွေနဲ့လက်တွဲပြီးကြိုးပမ်းလှုပ်ဆောင်သွားမယ်လို့အကြိမ်90မြောက်မွန်မျိုးသားနေခန်းနာကြီးညာချက်မှာထုတ်ပြန်ထားပါတယ်မွန်ပြည်ပါတီဟာ1995ခုနှစ်နဝတအစစ်အစိုးရနဲ့ပြစ်ခတ်ရဆိုက်ခဲ့ပေမဲ့2020ခုနှစ်မှာနေကြာဆောက်တအတွင်ပြောင်းရေးကိုလက်မခံခဲ့လို့အပြစ်ရရေးပြက်ပြဲခဲ့ပေမဲ့2022ခုနှစ်မှာပြည်내ပြည်ထောင်စုအစစ်အပြစ်ရလက်မှတ်ရေးသွေးခဲ့ပါတယ်။ဒါပေမဲ့သမ္မတဦးသိန်းစိန်ဆိုရလက်ထက် NGA တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုစာချုပ်ရေးသွေးရေးကိစ္စမှာပါဝင်လက်မှတ်ရေးသွေးခြင်းမရှိသေးတဲ့ UNSC ကညှို့တော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။
မွန်ပြည်သက်ပါတီရင်ဆိုင်နေရတဲ့အခြေအနေတချို့နဲ့ပတ်သက်လို့ထိုင်းချီဆိုင် VOA သတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သည့်ချင်းတောင်းညင်တယ်ဆိုရင်တော့ VOA email လေး burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့စာလိုက်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စရိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါရယ်ခင်ဗျာမကြခင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါရယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တင်းနာနေညပဲအစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်ပေးနေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာစီးဝါရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့ခါမှာတော့
ကဘာကြီးကပြောင်းလဲနေတာဘာသာစကားဆိုတာလည်းအမြဲတမ်းပြောင်းလဲနေတာသူကငါရောလေးလာခဲ့ပြီပါပြီနှစ်ပေါင်းများစွာသူရဲ့လေးလာမှုရပ်တန့်ထားမယ်ဆိုရင်သူကဒီပြောင်းလဲနေတဲ့ခေတ်ကြီးထဲမှာပြောင်းလဲနေတဲ့ဘာသာစကားကိုတင်ဖို့အတွက်သူအမိလ
ိုက်မကြာခင်မှာသူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါမှာအမေရိကန်ပညာတော်တင်တူဦးရဲ့အမြင်တွေကိုကြားဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာ NLD ဦးဆောင်တဲ့အရသာအစိုးရတက်လာပြီးနောက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာမှာပြည်ပနိုင်ငံတွေကိုသွားလေကြမဲ့မြန်မာနိုင်ငံသားတွေအတွက်ခရီးစဉ်တွေကိုမြန်မာခရီးသွားလုပ်ငန်းရှင်များအသင်းကအားပေးလှုပ်ဆောင်နေပါတယ်ဒါပေမဲ့မြန်မာနိုင်ငံအတွင်းကခရီးသွားလုပ်ငန်းတွေကိုဒေသတွင်းနိုင်ငံတွေကကုမ္ပဏီကြီးတွေထိုးဖောက်ဝင်ရောက်လာနေတဲ့အတွက်ရေရှည်မှာမြန်မာနိုင်ငံကအသေးစားနဲ့အလတ်စားခရီးသွားလုပ်ငန်းတွေကွဲပြောက်သွားနိုင်တယ်လို့ Authentic Myanmar Travel Tour Company ရဲ့ Director ဒေါ်သရူသူစာအောင်ကပြောကြပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလှိုင်ကတင်ပြပေးမှာဖြစ်ပါတယ
်ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနရဲ့ပံ့ပိုးကူညီမှုနဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့တတိယအကြိမ်မြောက်မြန်မာနိုင်ငံ၏ခီးသွွားပြပွဲကိုရန်ကုန်မြို့မှာဖေဖော်ဝါရီလ17ရက်ကနေ12ရက်နေ့အထိနှစ်ရက်တာကျင်းပခဲ့ပါတယ်မြန်မာနိုင်ငံတဖြည်းဖြည်းပွင့်လင်းလာတဲ့အမျှမြန်မာနိုင်ငံကိုလာလည်လူကြတဲ့ကမ္ဘာလဲခီးတဲ့အရေးအတွက်များလာနေသလိုတစ်ဖက်မှာလည်းမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုသွားလည်ကြတဲ့အရေးအတွက်ဟာလည်းပိုများလာနေတာပါနှစ်စဉ်မြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုအပန်းဖြေဖို့အပါအဝင်စီးပွားရေးလုပ်ငန်းနဲ့တခြားကိစ္စကြီးငယ်တွေအတွက်နိုင်ငံတကာကိုသွားကြတဲ့ခီးတဲ့အရေးအတွက်ဟာဖြန့်မြအားဖြင့်3တန်းလောက်ရှိပြီးမြန်မာနိုင်ငံကိုလာရောက်ကြတဲ့ကမ္ဘာလဲခီးတဲ့အရေးအတွက်ကတော့6တန်းကျော်လောက်ရှိခဲ့တယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဦးလာအေးကပြောပါတယ်။ဒါကြောင့်လဲဒေတာတွေမှာခီးသွွားလုပ်ငန်းနဲ့ပတ်သက်လို့အခြေခံထားပြီးဖြစ်တဲ့ထိုင်းနဲ့ဗီယက်နမ်လိုနိုင်ငံတွေကမြန်မာနိုင်ငံဈေးကွက်ကိုစိတ်ဝင်စားပြီးမြန်မာခီးသွွားလုပ်ငန်းတွေကိုထိုးဖောက်ဝင်ရောက်လာနေကြတယ်လို့ Authentic Myanmar Travel and Tours Company ကဒါရိုက်တာဒေါ်သရိုးသူစာအောင်ကပြောပါတယ
်။ယင်းနကမ္ဘာ့ကိစ္စကတော့အခုဒီနေ့ဒီချိန်ဒီကြက်ကနာတွေကရှိနေသေးတယ်ပေါ့နော်။ကမ္ဘာတွေကအခုအခြေဆိုင်ပြီးတော့ပမာပြီးဝင်လာတယ်။ဝင်လာပြီးတဲ့ကမ္ဘာအခြားဟိုဒီနာမည်ပမာနာမည်တခုဟိုအနေခံထားရတယ်။ဒီကနာတွေဘောက်ကနေပြီး operation သူတို့ကနေပြီးတော့ရန်နေတယ်။ရန်နေပြီးတော့အခုလိုပေါ့ဈေးကွက်ပိုင်းမှာလုံးဝဈေးကွက်လောကကြီးအောင်တဲ့ပုံစံလက်ရှိချိန်ဒီဖြစ်နေသေးတယ်။ဆိုတော့ဒီဖြစ်နေတဲ့အချိန်မှာ professional အချင်းကြီးကတော့ပြောရမယ်ဆိုတော့အရေးမရှိဘူး။ဒါကြောင့်ကသူ competitor တယောက်ပို့တိုးလာတယ်။ပို့တိုးလာတဲ့ကံမှာကိုယ့်ရဲ့ service ကိုပို့တက်အောင်လုပ်မယ်။ဒီတော့ကျမတို့ပါရှိတယ်။ဒါပေမဲ့ဒီမြန်မာဘာတွေပြည်နေနေလဲဆိုတော့ဗမာကမ္ဘီတိလိရာနေနေတာပဲ။ဒါကြောင့်လဲဆိုတော့ तू ကဒီဈေးတွေနဲ့ပြိုင်ပြီးတော့ तू လုံနိုင်ဖို့လို့ဘာလို့ဆိုတာလောကမဖြစ်နိုင်ဘူး။အထူးသဖြင့်အခုဆိုရင်ဈေးကွက်အစ်စ်ပေါ့အပေါင်းဈေးကွက်ပေါ့နော်။အပေါင်းဈေးကွက်တပြည်းပြည်းနဲ့ဒီဈေးကွက်ကတပြည်းပြည်းပေါ်ပြီးတော့ပေါ်ပြီးသားဖြစ်လာတယ်။ဘာပါလဲခྱི་ထွက်တာတွေရန်လာတယ်။အဲ့ဒီချိန်မှာအမောဈေးကွက်မှာလည်းသူတို့အဲ့လိုဝင်လာတယ်။ကျင်းနေကြပြီ။ဝင်လာပြီးတော့သူတို့သူကခစားတယ်။လက်ရှိဒီမှာအမောဘက်ကမြန်မာကမ္ဘီရဲ့အကောင့်တွေအတွက်ကြောင့်တော့အဲ့ဒီအတွက်တိတ်ပြီးတော့ဟိုပြဿနာရဲ့အိမ်မရှိသေးဘူး။မရှိသေးဘူး။ဒါပေမဲ့နောက်မှဖြစ်လာနိုင်တဲ့သဘောတရားတော့ရှိနေမယ်။ဒါကျမတို့အမြင်ပေါ့
။ဟုတ်ကဲ့ဘယ်လိုမျိုးများရှိလာနိုင်လဲမ
။ဘယ်လိုရှိလာနိုင်လဲဆိုတော့ထိုင်းကမ္ဘီရဲ့တိတော့လိုက်လာကြပြီ။ဒီအခြေအနေမျိုးဗမာတွေဟိုအပြစ်တော့တိုက်ကမ္ဘီယာနဲ့လိုက်လာကြပြီ။နောက်ထိုင်းကမ္ဘီယာဗမာတွေမှာအခြေဆိုင်ပြီးဖွင့်တဲ့အခါမျိုးကြရင် link နဲ့ဥရောပနဲ့ link ရှိတယ်၊အမေရိကန်နဲ့ link ရှိတယ်။အဲ့ဒီထိုင်းကမ္ဘီယာနေပြီးတော့လည်းရဲ့လုံနိုင်တဲ့အခြေအနေမျိုးတွေဖြစ်ကိုဖြစ်လာနိုင်တာပဲလေ။ဆက်ဖြစ်လာနိုင်တဲ့အတွက်ကြောင့်အစိုးရအနေနဲ့ medical ကိုကြည့်နေရမှာပဲလေ။ညချင်းပြော look at လုပ်ငန်းရှင်တွေကိုသူတို့တချီချီရောက်ဘယ်လိုမျိုးဒီဆောက်ပေးနိုင်မလဲဆိုတာကိုအခြေရှာမယ်သဘောတော့ရှိတာပဲလေ
မြန်မာနိုင်ငံရဲ့အိမ်နီးချင်းထိုင်းနိုင်ငံဟာဆိုရင်တိုင်းပြည်ဘန်တာငွေအများအပြားကိုကမ္ဘာလက်ခီးသွွားလုပ်ငန်းကနေရရှိနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အပြင်ခီးသွွားလုပ်ငန်းနဲ့ပတ်သက်လို့ဆယ်စုနှစ်ပေါင်းများစွာမြန်မာနိုင်ငံတဲ့အတွေ့အကြုံပိုရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ထိုင်းဆိုရရဲ့ခန့်မှန်းချက်အရ2018ခုနှစ်အတွင်းထိုင်းနိုင်ငံထဲကိုကမ္ဘာလက်ခီးတဲ့164တန်းရောက်လာဖို့မျှော်မှန်းထားပြီးငွေကြေးအဖြစ်တော့အမေရိကန်ဒေါ်လာ65ဘီလီယံအထိရနိုင်မယ်လို့ဆိုပါတယ် ထိုင်းဆိုရဟာဗီယက်နမ်နိုင်ငံကကုမ္ပဏီတွေနီးတူမြန်မာနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းတွေကိုထုတ်ဖောက်ဝင်ရောက်လိုတဲ့ဆန္ဒရှိတာနဲ့အညီပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကထိုင်းဒုတိယဝန်ကြီးချုပ်ဒေါက်တာဆုံကစ်ဂျာတူစရီပီတက်ခာမြန်မာနိုင်ငံကိုသွားပြီးခီးသွားလုပ်ငန်းဈေးကွက်မြင့်တင်ရေးအတွက်ထိုင်းဆိုရနဲ့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးခဲ့ပါတယ်။ထိုင်းဆိုရဟာဒဝဲဘက်မှာရင်းနှီးစီမံကိန်းကြီးတည်ဆောက်နေပြီဖြစ်တဲ့အပြင်အခုလည်းတနင်္သာရီဘက်မှာစတင်မဲ့ခီးသွားစီမံကိန်းမှာရင်းနှီးမြှုပ်နှံမှုအတွက်ခြေလှမ်းပြင်နေပြီလို့ဒေါ်သရိုးသူစာအောင်ကပြောပါတယ်
ဒီကနေ့မှာဒီ project လုပ်မယ်ဆိုတာကျွန်တော်တို့ကြားတယ်ကြားရင်လည်းထဲထဲကိုကျွန်တော်တို့ကိုယ်တိုင်ကိုတကယ်ကိုမသိပါဘူးမသိပြီးတော့အဲ့တော့အဲ့ဒီခါမှာအခုအဲ့ဒီလင်းတိုင်းတိုင်းကို data science မှာ find company ရဲ့မှာရှိတဲ့ find company ရဲ့တစ်ခုကဟို data company ရဲ့သွားပြီးတော့ဆွေးနွေးလို့ data ကံလူတွေကစိတ်ဝင်စားလာဒီ project ကိုဟိုလေးပေါ့နော်ဟိုကန့်ကွက်ဖို့ရှိလားဗျာဆိုပြီးသွားမိတယ်ဆိုကျွန်တော်သိရပါတယ်သိရခါမှာအဲ့ခါမှာဟိုလေးမီးတဲ့အခါမှာလည်း professional ကြောက်လို့လိုတာပေါ့ company ကနေပြီးတော့ဟို data ကလည်းအဲ့လိုပေါ့မီးတဲ့အခါမှာ project ကိုမီးတဲ့အခါမှာ project ကဘာမှလည်းမရသေးဘူးเนาะအဲ့ဒီအခါမှာဟို project နဲ့ပတ်သက်ပြီးတော့ဒီလိုပဲလာပြီးရှင်းပြပြီး data ကလည်းချိန်နဲ့လာပါလာပြီးဆိုတော့ဟိုအလွတ်သဘောမီးတဲ့ပုံစံမျိုးပဲရှိတကယ်လည်းကျမတို့မေးရမယ်ဟာဟိုနေတေချာရှင်းပြရမယ် project ကဒီလိုရှိတယ်ဒီလိုရှိတယ်ဒီ project ကို data ကနေကြိုက်လားမကြိုက်လားအဲ့လိုမျိုးလေးပေါ့တိတိကျကျလေးရှင်းပြမှလည်း data ကနားလည်နေမယ်သဘောရှိတယ်လေဒါဆို data ကဆိုတာသဘောတူရယ်သဘောမတူဆိုတာဒီစီမံကိန်းဘယ်လိုလဲဆိုတာသိဖို့လိုကျိုးနေနဲ့ပတ်သက်ပြီးအရောက်ဝယ်လုပ်လားမလုပ်လားကျမတို့ကတော့မသိသေးဘူးဆိုတော့တိတိကျကျမတို့ဘာမှမသိသေးဘူးတေချာသိတာတကူကတော့ကျမကိုအဲ့ဒီဒီ company ထဲမှာပါတဲ့ဟိုဒီအကနေကျမကိုဒီဟို company ရဲ့ service line လေးတစ်ခုပဲပေးတစ်ခုပဲပေးဒီကျိုးရောင်းဝယ်ဟိုဝယ်လို့ရတယ်ပေါ့နော်ရောင်းဝယ်ဆိုဝယ်လို့ရတယ်ဖြစ်တယ်ကျမကိုပြောတယ်ကျမတော်တော်တော့အံ့ဩသွားတယ်ဘာကြောင့်လဲဆိုတော့ဒီလိုနိုင်ငံတော်ပိုင်းနဲ့ကျွန်းနေရတစုံတယောက်ကနေပြီးရောင်းလို့ရတယ်ဝယ်လို့ရတယ်လို့ပြောတယ်ဆိုတာအထိတ်ပဲမရှိဘူးကျမမြင်တယ
်ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနနဲ့နေဆက်သူတချို့ကအဲ့ဒီတနင်္သာရီစီမံကိန်းအတွက်မှရှိတဲ့မြေတွေကိုရောင်းစားဖို့ကြံစည်တာလည်းဖြစ်နိုင်တယ်လို့တော်သူတို့သူစားအောင်ကတုံ့တက်ပါတယ
်။တေဆုံးတယောက်ကနေပြီးတော့ဟိုစိတ်ထဲမှာရှိသလိုမျိုးဟိုဝန်ကြီးဌာနကိုပိုင်တဲ့ပုံစံမျိုးနဲ့ပဲရှင်းပြီးပြောတာလား I don't know ဒီသဘောကတော့ကျွန်တော်မသိဘူး။အဲ့ဆိုတချို့ကိစ္စတွေဟာဝန်ကြီးကိုယ်တိုင်သိချင်မှသိမယ်။ဆိုတော့ဝန်ကြီးကိုလှည့်ခြင်းတဲ့သဘောဝန်ကြီးနဲ့နှီးဆက်တယ်ဆိုပြီးတော့လှည့်ခြင်းတဲ့သဘောတွေလည်းပါခြင်းပါလိမ့်မယ်။နော်ဒါမျိုးတွေလည်းရှင်းပြရရခင်ခေတ်ကပုံစံမျိုးတွေကိုဆက်လက်ပြီးရှင်းကုန်းနေတဲ့သူတွေအုပ်စုတစုတော်၎င်းသူနည်းစုတော်၎င်းလုပ်နေတဲ့သဘောတွေလည်းရှိမယ်ပေါ့နော်
။အစိုးရအနေနဲ့မြန်မာနိုင်ငံကခီးသွွားလုပ်ငန်းကုမ္ပဏီတွေဘက်ကရပ်တည်စဉ်းစားပေးခြင်းမရှိရင်တော့အသေးစားနဲ့အလတ်စားခီးသွွားကုမ္ပဏီတွေတဖြည်းဖြည်းနဲ့ပျောက်ကွယ်သွားနိုင်ခြေရှိတယ်လို့ခီးသွွားလုပ်ငန်းရှင်တချို့ကပြောကြပါတယ်ခင်ဗျ။
ကိုယ်တော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ရအပြီးအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံက VCO ကုမ္ပဏီထုတ် Smart TV တွေဟာအင်ရှင်တွေနဲ့ပတ်သက်တဲ့အပြုအမူအသေးစိတ်ကို TV ထဲမှာပါတဲ့ software ကနေသူတို့မသိအောင်ရယူပြီးအဲ့ဒီအချက်လက်တွေကိုအခြားကုမ္ပဏီတွေကိုရောင်းခဲ့တဲ့အတွက်အမေရိကန်အစိုးရကဒေါ်လာ2,000,000ကျော်တံငွေရိုက်ခံထားရပါတယ်။အင်တာနက်ချိတ်ဆက်အသုံးပြုနေတဲ့ Smart TV တွေက TV ကြည့်နေသူတွေနဲ့ပတ်သက်တဲ့အကြောင်းတွေကိုဘယ်လိုစုဆောင်းနေသလဲ၊စုဆောင်းလို့မရအောင်ဘယ်လိုကာကွယ်နိုင်သလဲဆိုတာတွေကိုတော့မဆူမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်သွားမှာဖြစ်ပါတယ်။
ကိုသားညူ Smart TV ဝယ်ဖို့အစီအစဉ်ရှိတဲ့ဆိုရင်လေအရင်ဆုံးတော့အဲ့ဒီ TV ကိုဆက်ဆက်ချင်းဆင်လို့ရှိရင် setting ကိုအသေးချာဖတ်ပြီးလုပ်အောင်နော်မဟုတ်ရင်တော့ TV ကကိုယ့်ကိုပြန်ကြည့်နေလိမ့်မယ
်အစမ်းပါလားဗျဘယ်လိုမျိုးကြည့်တာလို့မဆုပြောင်းမလား
Video Smart TV တွေသတင်းမကြားဘူးလားရှင်အဲ့ဒီ TV တွေကအဲ့ရ TV ကြည့်သူတွေရဲ့အချက်အလက်တွေစုပြီးတော့မှတခြားကုမ္ပဏီတွေကိုပြန်ရောင်းလို့ American အစိုးရကိုဒေါ်လာ 1.2 သန်းဒဏ်ငွေဆောင်ရတဲ့သတင်းလေ
သိရလေ2014 February လကစပြီးတော့အမေရိကန်မှာရောင်းခဲ့တဲ့ Video ကုမ္ပဏီထုတ် Smart TV အလုံးပေါင်း 7 သန်းလောက်ကTV တက်ထားတဲ့အင်ကလူတွေဘလို့အစီအစဉ်တွေကြည့်တယ်လဲဘလို့စိတ်ဝင်စားမှုတွေရှိတယ်လဲဆိုတာကိုဒီ TV ထဲမှာပါတဲ့ software ကနေမှတ်ထားပြီးတော့အဲ့ဒီအချက်လက်တွေကို Video Company ရဲ့ server စီကိုပိုင်ရှင်တွေမသိအောင်ပြန်ပို့ပြီးရဲအဲ့ဒီကနေမှ Video Company ကတခြားလုပ်ငန်းတွေကိုပြန်ရောင်းတာလေ
အဲ့ လိုလုပ်နေတာဟာပိုင်ရှင်တွေကိုအသိမပေးဘဲနဲ့သူတို့ရဲ့အချက်အလက်တွေကိုခိုးယူအသုံးချတာဖြစ်တယ်လို့အမေရိကန်အစိုးရရဲ့ဒီစားသုံးသူကာကွယ်ရေးနဲ့စီးပွားရေးမမှန်မကန်လုပ်မှုတားဆီးရေးဌာန FTC ကဆုံးဖြတ်ပြီးတော့မှဓာတ်ငွေရိုက်တာရှင် Visio Smart TV တွေကဘလို့အချက်တွေစုဆောင်းနေဆိုတာကို FTC ကသူ့ရဲ့ blog မှာအသေးစိတ်ရေးပြထားတဲ့ Visio Smart TV တက်ထားတဲ့အိမ်တိုင်းမှာဒီ TV ကိုဘာဆက်နဲ့ဘာ line နဲ့တွဲကြည့်နေတယ်လဲဆိုတာကစပြီးတော့မှဘာရုပ်ရှင်တွေဘာအစီအစဉ်တွေဘလို့သတင်းတွေကြည့်ကြတယ်လဲဆိုတဲ့အချက်တွေကိုစက္ကန့်နဲ့အမျှရယူခဲ့တယ်တဲ့ဒါရင်မကဘူးအဲ့ဒီအိမ်ကအင်တာနက်ချိတ်ထားတဲ့ IP address တို့ဘယ်အပိုင်းမှာနေတယ်လဲဆိုတာသိနိုင်တဲ့ postcode zip code တို့အပြင်တခြားအချက်အလက်တွေကို TV ရဲ့ software ကနေပြီးတော့စုဆောင်းယူခဲ့တယ်ရယူရတဲ့နဲ့မပြီးဘဲနဲ့ဒီလေလာသုံးသက်တဲ့ company တွေကြော်ညာ company တွေလိုမျိုးတခြား company တွေကိုထပ်ဆင့်ရောင်းခဲ့တယ်လို့ FTC ရဲ့ blog မှာရေးပြထားပါတယ် Visio ကတော့သူတို့အခုလိုမျိုးရယူတဲ့အချက်အလက်တွေမှာဘယ်အချက်အလက်တွေဟာဘယ်အိမ်ကဖြစ်တယ်ဆိုတာကိုလုံးဝမသိနိုင်ပါဘူးလို့အခိုင်အမာပြောတာပဲ
အခုတော့ဒီ American ပိုင် Visio ကုမ္ပဏီကဒဏ်ကြေး 1.2 တန်းပေးရတဲ့အပြင်2016 March 1ရက်နေ့မတိုင်ခင်ထိပြီးခဲ့တဲ့နှစ်နှစ်ကျော်အတွင်းသူတို့စုဆောင်းရယူထားသမျှ TV ပိုင်ရှင်တွေရဲ့ချက်လက်တွေအားလုံးကိုဖျက်ပစ်ပါမယ်လို့လည်းအာမခံခဲ့ရတယ်။နောက် TV ပိုင်ရှင်တွေကဘလို့အစီအစဉ်တွေကိုစိတ်ဝင်စားလဲဆိုတာသိအောင်အချက်လက်တွေရယူမယ်ဆိုလို့ရှိရင်ကာယကံရှင်တွေကိုအရင်အသိပေးခွင့်ပြုချက်တောင်းရတော့မယ်။အဲ့ဒါက Visio တခုတည်းပါပါမဟုတ်ဘူး Smart TV ထုတ်တဲ့ကုမ္ပဏီတိုင်းအနေနဲ့ TV ပိုင်ရှင်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုသူတို့ကိုအသိပေးပြီးတော့မှရယူရမယ်ဆိုပြီးတော့ FTC ကသူ့ရဲ့ blog post မှာပြပြသားသားရေးထားတယ်ဗျ
တကယ်တော့အင်တာနက်နဲ့ချိတ်ဆက်ထားသမျှ Smart TV တွေတိုင်းက TV ပိုင်ရှင်တွေနဲ့ပတ်သက်သမျှအချက်အလက်တွေကိုရယူရတဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတယ်လို့ပြောနေတာအရင်တည်းကရှိခဲ့တာရှင် Samsung ကထုတ်တဲ့ Smart TV model တချို့ဆိုလို့ရှိရင်အိမ်ကလူတွေပြောနေတဲ့အသံတွေနဲ့ type လုပ်တဲ့စာသားတွေကိုအင်ရှင်တွေမသိအောင် TV ထဲက software ကရယူခဲ့တယ်ဆိုတာကို2015ခုနှစ်မှာသတင်းတွေထွက်ပေါ်လာခဲ့ပါတယ်အသံနဲ့အမိန်ပေးခိုင်းလို့ရပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ feature တွေကို TV အစ်စ်တွေကြားလို့ရှိရင်ထည့်နိုင်ဖို့အတွက် Samsung ကလုပ်ခဲ့
Smart TV တွေထုတ်နေတဲ့ LG ကုမ္ပဏီဆိုလည်းအတူတူပဲလေ TV ကြည့်သူတွေဘယ်ချိန်မှာဘယ်လိုမျိုးအစီအစဉ်မျိုးတွေကြည့်တတ်တယ်လဲဆိုတာကိုမှတ်ထားပြီးတော့ကုမ္ပဏီကိုပြန်အသိပေးနေတယ်ဆိုတာ2013ခုနှစ်ကြာမှသိခဲ့ကြတယ်မဟုတ်လား LG ကတော့ TV ကြည့်ကြသူတွေရဲ့အပြုအမူတွေပေါ်မှာမူတည်ပြီးတော့သူတို့စိတ်ဝင်စားမဲ့ကြော်ညာတွေဓာတ်ရိုက်ပို့ပေးနိုင်မှုအတွက်လုပ်တာပါလို့ပြောတာပဲ
အဲ့ဒါကြောင့် Smart TV အများစုကပိုင်ရှင်တွေအကြောင်းကိုခြေရာကောက်နေကြတယ်။ Visio ကတော့မိသွားလို့ထန်ရိုက်ခံရတယ်လို့ဆိုတဲ့ခေါင်းစဉ်နဲ့ The Verge Online သတင်း website ရဲ့ဆောင်းပါးတစ်ခုမှရေးထားပါတယ်။ Internet နဲ့ချိတ်ပြီးတော့ကြည့်နိုင်တဲ့ Smart TV တွေတွင်မှမဟုတ်ပါဘူး။ Amazon Fire TV တို့, Apple TV တို့, Android TV တို့လိုမျိုး TV နဲ့ချိတ်ပြီးတော့ live stream TV တွေကြည့်လို့ရအောင်လုပ်ထားတဲ့ streaming box မျိုးတွေကိုယ့်အိမ်မှာရှိနေတယ်ဆိုလို့ရှိရင်လည်းအဲ့ဒီ set တွေကကိုယ့်အကြောင်းအချက်လက်တွေစုနေတာသေချာတလောက်ရှိတယ်လို့ရေးပါတယ်။အင်္ဂလိပ်လိုတော့ track လုပ်တယ်လို့ပြောပါတယ်
။ Visio နဲ့တခြား smart TV တွေကွာတာကအခုပြဿနာဖြစ်တဲ့ Visio TV တွေမှာ TV ပိုင်ရှင်တွေစီကအချက်လက်တွေကိုရယူပါမယ်ဆိုတဲ့ setting ကိုစေုံထုတ်ကလေးကဖွင့်ထားတယ်။အဲ့တော့ဒါကိုသတိမထားမိကြသူတွေကခံရတာပေါ့။တခြား TV တွေကြတော့အဲ့ဒီချက်ကိုဖွင့်ပေးမလားပိတ်ထားမလားကိုယ့်ရဲ့သဘောတန်ရွေးချယ်လို့ရတယ်ဗျ။
အဲ့ဒါကြောင့်မို့လို့ Smart TV ဝယ်လာပြီးတော့အိမ်မှာတက်မယ်ဆိုလို့ရှိရင်ပထမဆုံး setup လုပ်တဲ့အခါမှာတည်တည်ချာချာ setting တွေကိုဖတ်ဖို့အကြံပေးချင်ပါတယ်။ကိုဘာအစီအစဉ်တွေစိတ်ဝင်စားတယ်လဲဆိုတာ tracking လုပ်တဲ့စနစ်တွေက TV တစ်ခုနဲ့တစ်ခုတော့မတူပါဘူး။လူသုံးများတဲ့ Smart TV တချို့ရဲ့ tracking စနစ်တွေ setting မှာဘယ်လိုရှားရတယ်လဲဆိုတာ Wired Magazine ရဲ့ online ဆောင်းပါးတစ်ခုကိုအခြေခံပြီးတော့ခတ်တူတူပဲပြောပြရစေ။ဒီ Visio Smart TV တွေမှာဆိုလို့ရှိရင်တော့Smart Interactivity ဆိုတာကိုရှာရပါမယ်။ Menu ကနေတစ်ဆင့် System ကိုသွားအဲ့ဒီအောက်ကမှ Reset and Admin ဆိုတာမှဒီ Smart Interactivity ကို Off လုပ်လိုက်လို့ရှိရင် Tracking စနစ်ပိတ်သွားမှာဖြစ်ပါတယ်။ LG Smart TV တွေမှာဆိုရင်တော့ Live Plus လို့ခေါ်ပါတယ်။ TV Menu မှာ Live Plus ဆိုတာကိုသွားရှာပိတ်ထားလိုက်လို့ရပါတယ်။ဒါပေမဲ့နောက်ပိုင်းထုတ်တဲ့ WebOS စနစ်3 LG TV တွေဆိုရင်တော့စက်ရုံထုတ်ထဲကပိတ်ထားပြီးသားပါလာပါတယ်။
Samsung Smart TV တွေကတော့ TV ကိုပထမဆုံးအချိန်စဖွင့်ပွင့်ခြင်းမှာပဲကိုဘာတွေကြည့်တယ်လဲဆိုတာကိုသူတို့က track လုပ်ချင်ပါတယ်ခွင့်ပေးမလားလို့မေးလို့ရှိပါတယ်အဲ့ဒီခါမှာ no လို့ဖြေလို့ရပါတယ်ဒါမှမဟုတ်လို့ရှိရင် menu မှာ terms and policy ဆိုတဲ့နေရာကိုသွားပြီးတော့အဲ့ဒီအောက်က simple plus and marketing ဆိုတာကို disable လို့ပိတ်ထားလို့ရပါတယ် Sony TV တွေဆိုလို့ရှိရင်လည်းအတူတူပါပဲ TV ကိုပထမဆုံး setup လုပ်လို့ရှိရင် tracking စနစ်ကို disable လို့ပိတ်ထားလို့ရပါတယ်
တခုရှိတာကအဲ့ဒီလိုမျိုး smart TV တွေရဲ့ tracking စနစ်တွေကို disable လုပ်လိုက်လို့ရှိရင်ကိုကြိုက်တဲ့ရုပ်ရှင်မျိုးတွေအစီအစဉ်မျိုးတွေကို smart TV ကနေပြီးတော့အကြံပေးတာမျိုးတော့ရှိတော့မှာမဟုတ်ပါဘူးသူတို့က TV ကြည့်တဲ့သူနဲ့ပတ်သက်လို့ track လုပ်တယ်ဆိုတာကလည်းအဓိကကြော်ညာဖို့သူတို့ရဲ့ပစ္စည်းတွေပိုကောင်းအောင်လုပ်နိုင်ဖို့ကြည့်တဲ့သူတွေကြိုက်တဲ့ဇာတ်လမ်းအမျိုးအစားတွေကိုရွေးပေးဖို့မဟုတ်လားကိုသားညုံရဲ့
တကယ်တော့ smart tv တွေမှာမဟုတ်ပါဘူး internet နဲ့ချိတ်ဆက်ထားသမျှပစ္စည်းတွေကတနည်းမဟုတ်တနည်းနဲ့သုံးနေသူနဲ့ပတ်သက်လို့ဘလို့အလေးထားတွေရှိတယ်လဲဆိုတာကိုစုံစမ်းမှတ်သားနေကြတာပဲမဆွေမမောတချို့ website တွေဆိုလဲအတူတူပါပဲကိုကသူရဲ့ web page မှာဘလို့အကြောင်းတွေကိုဘလောက်ကြကြကြည့်တယ်လဲဘာတွေစိတ်ဝင်စားပုံရတယ်လဲဆိုတာကိုမှတ်နေကြတာပဲသူတို့ဘက်ကကြတော့သူတို့စီလာသူတွေဘလို့အကြောင်းတွေကိုသိကျင်ကြတယ်လဲစိတ်ဝင်စားတယ်လဲဆိုတာကိုသုံးသပ်နိုင်ဖို့လေ့လာတာပါ
တေးကြတာကတော့ internet ဝန်ဆောင်မှုပေးတဲ့သူတွေကကိုဘာကြည့်နေတယ်လဲဖတ်နေတယ်လဲဆိုတာကိုနီးတူပဲသူတို့ကလည်းအားလုံးကိုကြည့်နေမြင်နေကြပါတယ်တဖက်ကလည်းအဲ့လိုလုံနိုင်လို့ကာယကံရှင်မသိအောင်လို့သူတို့နဲ့ပတ်သက်တာတွေစုဆောင်းတာကဘလို့မှမဖြစ်သင့်ပါဘူး Vizio Smart TV တွေလိုပဲပေါ့ဒါပေမဲ့သူတို့ကြောင့် internet ဆက် smart ပစ္စည်းတွေသုံးနေကြတဲ့ခေတ်ကြီးမှာကိုနဲ့ပတ်သက်တဲ့အချက်အလက်တွေရဲ့လုံခြုံရေးပြဿနာကဘလောက်ကြီးကျယ်တယ်လဲဆိုတာသတိပြုသင့်တယ်ဆိုတာကိုသတိထပ်ပြီးတော့ပေးလိုက်သလိုဖြစ်နေပါတယ်ရှင
်မဆုမြမွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့တက်တန့်အောင်သတင်းလှော်တွေကိုနှားဆင်ရမှာဖြစ်ပါတယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားတာ
ပါမင်္ဂလာပါရှင်အလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်အောင်သတင်းလာမှာတော့ဗြိတိသျှဘုရင်မကြီးအဲလစ်ဇဘက်ရဲ့နန်းသက်65နှစ်ပြည့်နီလာရတုအထိမ်းမှတ်ပြီးတော့ Caribbean ကျွန်းမှာရေလောင်ရှော့စီအပန်းဖြေခီးထွက်တဲ့ American သမ္မတဟောင်း Obama ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်။ဗြိတိန်နိုင်ငံကအဲလစ်ဇဘက်ဘုရင်မကြီးဟာ February 6ရက်နေ့ကတော့နန်းသက်65နှစ်နီလာရတုပြည့်တာမလို့ဗြိတိန်တော်ဝင်သမိုင်းမှာနန်းသက်အစီအစဉ်ဖြစ်ခဲ့ပါတယ်။ဘုရင်မကြီးရဲ့နီလာရတုနန်းသက်ပြည့်အထိမ်းအမှတ်ဖြစ်နေလန်ဒန်မှာတော်ဝင်တပ်ဖွဲ့ကအမြောက်ပစ်ဖောက်ဂုံပြူတာကလွဲလို့ကြီးကြီးကျယ်ကျယ်ပွဲလန်းသဘင်တွေတော့မလုပ်ခဲ့ပါဘူး။အသက်60ရွယ်ဘုရင်မကြီးကသူ့ရဲ့နန်းသက်65နှစ်ပြည့်မှာအင်္ဂလန်အရှိတ်ကျန်းကသူ့ရဲ့ဆန်ဒရာဟမ်နန်းတော်ထဲမှာတနေ့ကုန်တိတ်တိတ်ဆိတ်ဆိတ်နေခဲ့ပါတယ်။ဘီမာကြီးရဲ့ခမဲတော်ဖြစ်သူကွယ်လွန်တဲ့အနှစ်ပတ်လည်လည်းဖြစ်နေတာမလို့ဘီမာကြီးအနေနဲ့ဒီပွဲကိုအချင်းချုပ်ပဲလှုပ်ချင်တာဖြစ်တယ်လို့ဗြိတိသျှတော်ဝင်သမိုင်းပညာရှင်ဟူဂိုဗီကတ်စ်ကပြောပါတယ်။ဘီမာကြီးကတော်ဝင်သမိုင်းမှာအသက်အကြီးဆုံးတော်ဝင်အကြီးအကဲဖြစ်သလိုနန်းသက်အရှိဆုံးဆန်စားရတဲ့သူလည်းဖြစ်သွားပြီလို့သူကဆိုပါတယ်။ကမ္ဘာသမိုင်းမှာနန်းသက်အရှိဆုံးထိုင်းပြည်ရဲ့နေရွာဆန်သွားတာမလို့ဘီမာကြီးကလက်ရှိဆိုရင်တော့နန်းသက်အရှိဆုံးတော်ဝင်ပုဂ္ဂိုလ်ဖြစ်တယ်လို့ဆိုပါတယ်။1952ခုနှစ် February 6ရက်နေ့မှာဗြိတိသျှဘုရင်ကြီးဆက်ထမမြောက် Josh ကွယ်လွန်သွားပြီးတဲ့နောက်မှာတော့မင်းသမီးငယ်အဖြစ်ကနေ Elizabeth ကဘုရင်မကြီးဖြစ်လာခဲ့တာဖြစ်ပါတယ်ရှင်။ဒီနိုင်ငံကခင်းတဲ့အရေးအဆက်ခံမှုနံပါတ်1နေရာမှာရှိတဲ့ Cambridge မြို့သားမင်းသား William နဲ့ဇနီးဖြစ်သူမြို့သား Gerard Kate ပြီးတော့သူ့ရဲ့ညီတော်မင်းသား Harry တို့ပရိုဟိတရံမငွေအပြည့်အဝတစ်ခုကိုလန်ဒန်မြို့တော်က Olympic ပန်းချံမှာဆင်နွှဲခဲ့ပါတယ်။ William နဲ့ Kate ကိုတော့ Harry ကအနိုင်ရခဲ့တာပါ။သူတို့နဲ့အတူတခြားလူပေါင်း150လောက်လည်းဒီစိတ်ကျမ်းမာရေးရံမငွေမီတာ50တားတို့အပြည့်အဝမှာဝင်ရောက်ပြီးတော့ဆင်ပြိုင်ခဲ့ကြတာပါ။မျိုးသားကတော့ကိတ်ကအားသာဝစ်ဆုံတိတိကျကျဝစ်ပြီးတော့ဝင်ပြေးခဲ့ပေမဲ့ခင်မုန်းဖြစ်တဲ့မင်းသားဝီလျံနဲ့မတ်တော်ဟယ်ရီတို့ကိုမနိုင်ခဲ့ပါဘူး။သူတို့အပြေးပြိုင်တဲ့ဗီဒီယိုကိုတော့ Heads Together ပရာဟိတာအဖွဲ့ကအွန်လိုင်းကနေထုတ်လွှင့်ပြသခဲ့ပါတယ်ရှင်။ American သမ္မတဟောင်းဘရက်အိုဘားမားတယောက်တော့တာဝန်နေပြီးနေခဲ့တဲ့သမ္မတတတန်ရှင်းနှစ်တောင်ကုံသွားပြီမလို့အတော်ကိုစိတ်ရောကိုယ်ရောအနာရနေတဲ့ပုံပေါ်ပါတယ်နော်သူသမရဘွားမာတော့ကအသက်အန္တရာယ်လုံခြုံရေးကြောင့်လုပ်ခွင့်မရတာတွေကိုလိုက်လုပ်ပြီးတော့ပြောနေတာတွေ့ရပါတယ်သမရအိုဘားမားကသူ့ရဲ့မွေးထားနေဟာဝိုင်မှာရင်ခုန်စိတ်လှုပ်ရှားပျော်စရာကောင်းတဲ့ရေထဲကအားစားနေတွေကိုလိုက်လုပ်နေပါတယ်သမရဘရက်အိုဘားမားသူ့ရဲ့ရှစ်နှစ်တာသမရတတန်ပြီးခဲ့တဲ့ဇန်နဝါရီလကပဲကုံသွားပြီးတော့သမရတစ်ဒေါ်နယ်ထရမ့်လက်ထက်ကိုအာဏာလွှဲပြောင်းပေးခဲ့တာပါအဲ့နောက်အခုသိပ်မကြပါဘူးသမရအိုဘားမားတရား Caribbean ကျွန်းတကျွန်းမှာပန်းပြေခီးထွက်နေတာတွေ့ရပါတယ်။အဲ့ဒီကျွန်းကိုဗြိတိသျှကလေးကျွယ်တထဲကြီးလက်ဖြစ်စွန့်စားအောင်စားတွေကိုလည်းကြိုက်တတ်တဲ့ Sir Richard Branson ကပိုင်နာဖြစ်ပြီးတော့သမ္မတအိုဘားမားအပန်းပြေပျော်ရွှင်နေတဲ့ပုံတွေကို Mr. Branson ကသူ့ရဲ့ online blog စာမျက်နှာမှာတင်ခဲ့ပါတယ်။မ Mr. Branson Pine နဲ့ Virgin Group ကုမ္ပဏီရဲ့ website မှာတင်ထားတဲ့ဓာတ်ပုံတွေ video တွေမှာတော့ငငယ်တွေကရေလွှာရှော့စီကျွတ်နဲ့ Mr. Obama ကောင်းငင်ဘော်ကနေဆွန်းနဲ့ဆွဲပြီးရေလွှာရှော့စီတာတွေ့ရတာပါသူကအမေရိကန်ပြည်ထောင်စုရဲ့သမ္မတဟောင်းဖြစ်တော့လုံခြုံရေးအဆောင်ချက်တော့အများကြီးရှိနေတော့မှာဒါမှမဟုတ်လည်းဘရက်တယောက်တော်တော်လေးစိတ်လက်အပန်းပြေတဲ့ပုံပါပဲလို့မစ္စတာဘရန်ဆန်ကအွန်လိုင်းမှာရေးထားပါတယ်မစ္စတာအိုဘားမားကိုသူ့ရဲ့ဇနီးမီရှဲအိုဘားမားနဲ့အတူအရင်တစ်ပတ်ကဗြိတိန်ဗာဂျင်ကျွန်းမှာတွေ့လိုက်ရပြီးတော့သူတို့ဓာတ်ပုံတွေလူမှုကွန်ရက်ပေါ်မှာတက်လာခဲ့ပါတယ်အခုတော့သူကဗာဂျင်တထစ်ပိုင်းဧက120ကျဲတဲ့မော့စကီတိုကျွန်းကိုရောက်သွားခဲ့တဲ့ပုံမှာမစ္စတာဘရန်ဆန်ရဲ့အပြောအရဆိုရင်မစ္စတာအိုဘားမားကသူရေလောရှော့စီတာကိုနှစ်ရက်လောက်ပြန်ကျင့်ပြီးတော့နောက်ကန်းကြီမှာဆွန့်လွတ်တယ်။နောက်တော့ဒီအပေါ်ကနေဆွန့်နေဆွဲတဲ့ရေလောရှော့စီတာကိုလှုပ်တာပါလို့ပြောပါတယ်။မစ္စတာဘရန်ဆန်ကတော့ရေပေါ်ကနေနည်းနည်းမြင့်တက်တဲ့ပုပ်ပြားနဲ့ရေလောရှော့စီတဲ့ foul boarding ကိုလှုပ်ပြီးတော့မစ္စတာအိုဘားမားကိုစိန်ခေါ်ခဲ့တယ်လို့ဆိုပါတယ်ရှင်။အော်စကာတိကျိုစင်းမှာပါနေတဲ့ The Silman ဆိုတဲ့ဇာတ်ကားမှာတရုတ်ဆောင်တဲ့အီရန်ရုပ်ရှင်မင်းသမီးတရာနာအယ်လီဒေါစတီဟာအမေရိကန်သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်ဆန္ဒပြတဲ့အနေနဲ့လာမယ့်အကယ်ဒမီစုပေးပွဲကိုတက်မှာမဟုတ်ဘူးလို့ဆိုပါတယ်ထရမ့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မှုစီးရင်နဲ့အီရန်နိုင်ငံသားတွေကိုထည့်သွင်းထားတာဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုပြီးတော့သူ့ရဲ့ Twitter အကောင့်မှာဇန်နဝါရီလ26ရက်နေ့ကမင်းသမီးအယ်လီဒေါစတီကရေးခဲ့ပါတယ်ဒရိုက်တာအက်စကာဖာဟာဒီရဲ့ The Silman စကားကနိုင်ငံသားဘာသာစကားပြောအကောင်ဆုံးရုပ်ရှင်စုစည်းမှာစကားတင်ရွေးချယ်ခံထားရတာဖြစ်ပါတယ်။ Trump ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်ထုတ်ပြန်ချက်ထမှာတော့နိုင်ငံ9နိုင်ငံကပြည်သူတွေပြည်ဝင်ခွင့်ကိုယာယီကန့်သတ်ထားသလိုဒုက္ခသည်လက်ခံမှုအစီအစဉ်ကိုလည်းရပ်ပေါင်း120ဆိုင်းငံ့ထားပါတယ်။ဒါအပြင်ဆီးရီးယားကဒုက္ခသည်တွေလက်ခံတဲ့အစီအစဉ်ကိုတော့လုံးဝရပ်တန့်လိုက်ပါတယ်။ပြည်ဝင်ခွင့်ကန့်သတ်ခံရတဲ့နိုင်ငံစီးနေမှာတော့အီရန်၊အီရတ်၊လီဗီးယား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့အီမန်နိုင်ငံတို့ပါဝင်ပါတယ်ရှင်။ဒီတက်ကြောင်တင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်လာကိုရုပ်ရော၊အတန်ရော၊အပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်ငွေတွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own
jet. Painted on the side and bright red. It's gonna be. မင်းတန်တန်ကျော်ရဲ့တက်တန်ရောင်သတင်းစာလေးဖြစ်ပါတယ်။အခုတော့သူယုံကြည်ရာအစီအစဉ်လှည့်ရောက်လာပါပြီခင်ဗျာ။ Fulbright ပညာတော်သင်ဆုအစီအစဉ်နဲ့မြန်မာနိုင်ငံ Wisconsin ဒီအမေရိကန်နိုင်ငံ Wisconsin တက္ကသိုလ်မှာတင်ကြားရေးလက်ထောက်ဖြစ်နေလွတ်လွတ်နေတဲ့ဒေါ်အီးရဲ့အမြင်တွေကိုဒီဘက်မှာနားဆင်ရမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာ
ပါ။မင်္ဂလာပါရှင်။လူတိုင်းလူတိုင်းမှာမိမိတို့ဘဝအတွက်ယုံကြည်ရာကိုယ်စီရှိကြပါလေ။တချို့ကလူကြီးသူမတွေရဲ့စိုးစောမမှုကနေတိနာလည်းမူရလာတာမျိုးတချို့ကြတော့အစာဖတ်ရင်နဲ့ပညာရှိတွေရဲ့အဆိုအမိတ်ကနေပြီးတော့အတီးရလာတာမျိုးတချို့တွေကြတော့မိမိရဲ့ပတ်ဝန်းကျင်မိမိရဲ့ဘဝအတွေ့အကြုံအနေပြီးတော့အတီးရလာတာမျိုးအဲကျွန်မမိတ်ဆွေတယောက်ဆိုရင်ရုပ်ရှင်ကြည့်ပြီးတော့ရုပ်ရှင်တွေကနေသူ့ရဲ့ယုံကြည်ချက်ယုံကြည်ရာကိုရလာတာမျိုးအမျိုးမျိုးရှိတတ်ကြပါလေကျွန်မဘဝရဲ့ယုံကြည်ချက်ကိုကျွန်မရဲ့ပတ်ဝန်းကျင်တွေ့ကြုံခဲ့ရဖြတ်တန်းခဲ့ရတဲ့ဘဝအတွေ့အကြုံဖတ်ခဲ့မှုရဲ့စာအုပ်တွေပြောတွေးဆောင်မှုတဲ့လူတွေဒါနဲ့နမန်နေရအားလုံးကနေပြီးတော့ရခဲ့တာဖြစ်ပါလားကျွန်မဘဝအတွက်အဓိကယုံကြည်ချက်ရပါလဲဆိုတော့မရမနာလေးလာတင်ယူနေဖို့ပဲဖြစ်ပါလဲကိုဘဝအတွက်အတ္တမဝန်တောင်အတွက်ပဲဖြစ်ဖြစ်ပညာရေးအတွက်ပဲဖြစ်ဖြစ်ဒါမှမဟုတ်လူမှုဆက်ဆံရေးနဲ့ပဲမှာလည်းဖြစ်ဖြစ်ရရတိုင်းမှာလုံလောက်ပြီးတော်သိမ့်ပြီးဆိုပြီးတော့ရလိုက်တယ်ဆိုတာနဲ့လူကအချရှုံမှုဦးတည်နေတာလို့ပဲကျွန်မယူဆပါလဲဒါပေမဲ့အဲ့ဒီလူကချက်ချင်းတော့သူမကြဆောင်နိုင်သေးပါဘူး။ဘာဖြစ်လို့ဆိုတော့သူကတဖြည်းဖြည်းနဲ့အောင်မြင်မှုတွေရော့ရော့ပြီးတော့မှသူရဲ့အောင်မြင်မှုကရပ်တန့်ပြီးတော့တဖြည်းဖြည်းနဲ့ကြဆောင်လာမျိုးဖြစ်တတ်ပါလေ။ဥမာအဖြစ်ကားပြင်းတဲ့ဆရာဝါရှော့ဆရာတယောက်ဆိုရင်သွားလို့ဒေတာမှခေတ်စားတဲ့ tablet kongsi dia ne maska u yi de u pye nge de workshop sia de so ba khit ga pyaung la da ne mya tu a tu ye le la mu yat tan na me so yin myama bi ma ku so yin myama bi a pwen lin la bi nang ngan daga ni bi lo ka de a saung win la bi a lo auto ka de u pyin mu so a tu pyin nan ma raw mla tu loun nan ma raw mla tu ye le la mu yat tan tha me so yin mo no now တခုဆိုဥမာဆရာဆရာမပေါ့ဘာသာစကားလေးကိုသင်တဲ့ဆရာဆရာမပဲထားပါတော့သူတို့ဆိုရင်လည်းကဘာကြီးကပြောင်းလဲနေတာဘာသာစကားဆိုတာလည်းအများအားပြောင်းလဲနေတာသူကငါတော့လေးလာခဲ့ပြီးပါပြီနှစ်ပေါင်းများစွာအခုငါစာသင်တဲ့အရှင်ပြေနေပါပြီဆယ်စုနဲ့နဲ့ချီပြီးတော့စာသင်နေတဲ့အရှင်ပြေနေပြီဆိုရင်သူ့ရဲ့လေးလာမှုရပ်တန့်ထားမယ်ဆိုရင်သူကဒီပြောင်းလဲနေတဲ့ခေတ်ကြီးထဲမှာပြောင်းလဲနေတဲ့ဘာသာစကားကိုသင်ဖို့အတွက်သူအမိလိုက်နိုင်ပါမလားပေါ့နော် Nowကလူမှုဆက်ဆံရေးနယ်ပယ်မှာကြည့်မယ်ဆိုရင်လည်းအာကိုကတော့ဒီနေရာလေးဒီပတ်ဝန်းကျင်လေးမှာအဆင်ပြေနေပြီဆိုပြီးတော့ကိုရဲ့လိမ့်လာမှုရတန့်ထားမယ်ဆိုရင်အနေရာအသက်လူအသက်ဘဝအသက်အတွေ့အကြုံတွေနဲ့နေထိုင်ပြောဆိုရရင်ရင်ကျမှုအသက်တွေနဲ့ကြုံလာတဲ့အခါကျရင်သူဒီပတ်ဝန်းကျင်အသက်မှာအဆင်ပြေပါမလားပေါ့နော်ဒါကြောင့်မလို့ကျမရဲ့ယုံကြည်ချက်ကအမြဲတမ်းမရမနာလေးလာနေဖို့ပဲကျမတို့ကလူသားတွေဖြစ်တဲ့အတွက်ကြောင့်လူမှုပြဿနာတွေဆိုတာအများတန်းရှိတယ်အများတန်းလဲပြဿနာပေါင်းစုံကြုံဆုံနိုင်တာပဲကြုံတွေ့ရတတ်တာပဲဒါပေမဲ့အဲ့ဒီပြဿနာတွေကိုရမဲရှာညှိတွားပြီးတော့အရှုံးပေးနေမဲ့အစားဘဝပေးတဲ့အတွေ့အကြုံတွေအခက်အခဲတွေကိုခွန်အားဖြင့်အတုံးချပြီးတော့နောက်တစ်ဆင့်တက်လန်းတင့်တယ်လို့ကျမထင်ပါတယ်ဘာလို့လဲဆိုတော့ဘဝဆိုတာကတော့အဆုံးသတ်ကိုအဆုံးသတ်မသိတဲ့ခရီးရှိတစ်ခုပဲလေဒါကြောင့်မို့အဆင်ပြေတဲ့နေရာလေးမှာရပ်တန့်ပြီးတော့နေမဲ့အစားအတွေ့အကြုံအစ်စ်တွေစိန်ခေါ်မှုအစ်စ်တွေနဲ့ဘဝကိုရှောက်လန်းကြပါစို့လို့အားပြောချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီလိုမျိုးသူယုံကြည်ရာအစီအစဉ်တွေကိုတင်းလာညာတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြပေးပါဦးခင်ဗျာ
မြောက်ကိုရီးယားကခုနောက်ဆုံးဒုံးကျည်စမ်းသပ်ပစ်လွတ်ချက်အပေါ်ကုလသမဂ္ဂလူကြွေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးလုပ်ပြီးဆွေးနွေးဖို့ရှိပါတယ်။ဒီအစည်းအဝေးလုပ်ဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပန်ကြားတာဖြစ်ပြီးတော့ဒီကနေ့နေ့လယ်ပိုင်းမှာလုပ်ဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားကတနင်္ဂနွေနေ့မနက်ပိုင်းမှာဒုံးကျည်ပစ်လွတ်စမ်းသပ်တာဖြစ်ပြီးကီလိုမီတာ900လောက်ရောက်ပြီးတဲ့နောက်မှာဂျပန်ပင်လယ်ထဲကျသွားတယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဒီကနေ့အင်ပီရိုမှာတွေ့ဆုံဆွေးနွေးဖို့ရှိပြီးတော့အမျိုးသမီးစီးပွားရေးလုပ်ငန်းရှင်များနဲ့ဆွန်ဦးတီထွင်သူများဆိုင်ရာပူးရဲအစီအစဉ်ကိုစတင်မဲ့အကြောင်းကြေညာမယ်လို့ခန့်မှန်းထားပါတယ်။အမျိုးသမီးဆွန်ဦးတီထွင်သူများနဲ့စီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပဲလို့သမ္မတအင်ပီရိုကခေါ်တဲ့ဆွေးနွေးပွဲတစ်ခုအပါအဝင်သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရူဒိုတို့အကြားအစည်းအဝေးအတော်များများလုပ်ဖို့ရှိပါတယ်ရှင်။မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကြီးတစ်ခုတည်ဆောက်မယ်လို့ဆိုရဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်တွေကိုရှုံချတဲ့အနေနဲ့မက္ကဆီကိုနိုင်ငံကမြို့ကြီး20လောက်မှာလူတွေထောင်ပေါင်းချီပြီးတော့စုဝေးဆန္ဒပြကြပါရယ်မက္ကဆီကိုနိုင်ငံရဲ့အကြီးဆုံးမြို့ကြီးနှစ်ခုဖြစ်တဲ့မြို့တော်မက္ကဆီကိုစီးတီးနဲ့ကွာရာလာဂျာရာမြို့နှစ်ခုမှာတည်းပဲချီတက်ဆန္ဒပြသူပေါင်း3000ရှိတဲ့အကြောင်းဒေသဆိုင်ရာအရာရှိတွေကခန့်မှန်းပြောဆိုပါရယ်ရှင်မြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာအတွက်အကူအညီတွေတင်ထားတဲ့မလေးရှားအကူအညီပေးသင်္ဘောဟာဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်သွားပါပြီ။မြန်မာနိုင်ငံရန်ကုန်စိတ်ကန်းကိုပြီးခဲ့တဲ့သတင်းဘက်ကရောက်ခဲ့ပြီးတော့အကူအညီတန်900ကျော်ချပေးခဲ့ပြီးတဲ့နောက်အခုဘင်္ဂလားဒေ့ရှ်ကိုရောက်သွားတာပါ။မွတ်စလင်အဖွဲ့အစည်းတွေနဲ့အကူအညီအပေးရေးအဖွဲ့တွေရဲ့အကူအညီပစ္စည်းတန်ချိန်2000ကျော်သင်္ဘောပေါ်မှာပါပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမက်ခင်ဖြူတွေးပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံလွှင့် engineer ကတော့ white dead zone ဖြစ်ပါလေ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line number 2425352တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သတို့ရှင်နေအားလုံးဘေးဘေးရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.